Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2023ခုနှစ် March လ3ရက်တောက်ကြနေ့မနေ့ဖက် Radio ရုပ်သံအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါ့အပြင် VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာမနေ့ခင်ဗျာရှင်ကျွန်မကခင်မျိုးသက်ပါဒီမနက်ခင်းတဲ့နေ့ကိုကိုဇော်မိုးကျော်နဲ့ပဲအတူပြောပြပေးမှာပါ။ယူကရိန်းကိုစစ်ပွဲပြီးဆုံးတဲ့အချိန်အမေရိကန်ကဆက်ကူညီမယ်လို့ဝန်ကြီးဘလင်ကန်ကရုရှားနိုင်ငံခြားရေးဝန်ကြီးကိုပြောကြားလိုက်ပါတယ်။အီရန်ရဲ့ရေနံနဲ့ရေနံထက်ပစ္စည်းတင်ပို့ရောင်းချတဲ့ကုမ္ပဏီတွေကိုအမေရိကန်ကဒဏ်ခတ်အရေးယူလိုက်ပါတယ်။ Ranger တွေနေရာပြန်ရဲ့အတွက်အကူအညီတွေပေးကြဖို့ G20 အစည်းအဝေးမှာဘင်္ဂလားဒေ့ရှ်ကတိုက်တွန်းလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကြားမှာပါကိုဇော်မိုးကျော်ရင
်။ဟုတ်ကဲ့ပါခင်ဗျာ။အဲ့ဒီလိုထူးခြားတဲ့သတင်းတွေအပြီးမှာတော့မြန်မာနိုင်ငံကအခြေအနေတွေကိုတင်ပြထားတဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်မှာဖြစ်ပါတယ်
။တိုက်ပွဲကြောင့်ရပြီးတော့ဒီစစ်ကောင်စီဖက်ကလက်နက်ကြီးပြန်လာထူးကြောင့်ရအဲ့ဒါတွေကြောက်လန့်ပြီးတော့အကုန်လုံးတိတ်ဆောင်နေရတယ
်။ရှမ်းပြည်တောင်ပိုင်းဖဲခုံမြို့နယ်ထဲမှာအာဏာသိမ်းစစ်ကောင်စီတပ်တွေကလက်နက်ကြီးတွေနဲ့ပစ်ခတ်တဲ့အတွက်ကလေးငယ်အပါအဝင်အရသားတွေသေဆုံးမှုတွေရှိနေပြီးထောင်ထဲချီထွက်ပြေးနေရပါတယ်။မကြာမီပဲအပြည့်စုံကိုတင်ပြပေးပါမယ်။စကိုင်းမကွေးဘက်မှာလည်းအရသားနေအိမ်တွေမီးရှို့ခံရသလိုတိုက်ပွဲတွေလည်းပြင်းထန်နေပါတယ်။ဒါ့အပြင်ရိုဟင်ဂျာတွေအပါအဝင်ထိုင်းနိုင်ငံနဲ့တရားမဝင်ဝင်ရောက်တဲ့မြန်မာနိုင်ငံသားတရားလောက်ကိုထိုင်းရဲကဖမ်းခဲ့ပါတယ်။ဒီချိန်ထဲမှာပဲဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကရိုဟင်ဂျာတွေကိုမက်ကာကိုဖျားဖူးသွားခွင့်ပြုလိုက်ပါတယ်။စတဲ့မြန်မာနိုင်ငံဆိုင်ရာသတင်းပို့ဖို့ချက်တွေကိုဦးစွာတင်ပြပေးမှာပါ။အဲ့ဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥအောင်ခင်ရဲ့မြမအေးသုံးသက်ချက်၊ကျမရဲ့အစီအစဉ်နဲ့တိုင်းရင်သတင်းလောအစီအစဉ်တွေကိုဇက်တိုက်ထုတ်လင်းမှာဖြစ်ပါတယ်။အခုတော့သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူပြောပြမှာပါ
။တနစ်ကျော်ကြာလာပြီဖြစ်တဲ့ရုရှားရဲ့ကျူးကျော်စစ်ကိုတွန်းလှန်တိုက်ခိုက်နေတဲ့ယူကရိန်းကိုစစ်ပွဲကြီးပြီးဆုံးတဲ့အထိအမေရိကန်ကဆက်ပြီးတော့ကူညီပံ့ပိုးသွားမယ်လို့အိန္ဒိယနိုင်ငံ New Delhi က G20 စီးပွားရေးအင်အားကြီးနိုင်ငံတွေရဲ့ထိပ်သီးအစည်းအဝေးတက်ရောက်လာတဲ့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ပရော့ဖ်ကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလင်ကန်ကချက်သပရီးနေမှာပဲပွန့်ပွန့်လင်းလင်းပြောကြားလိုက်ပါတယ်
။ I told the foreign minister what I and so many others said last week at the United Nations and
ပြီးခဲ့တဲ့သတင်းပတ်ကကုလသမဂ္ဂမှရောအခု G20 အစည်းအဝေးတက်ရောက်လာတဲ့နိုင်ငံခြားရေးဝန်ကြီးအများပြားကပါအရေးပဲရှိတဲ့တန်တမာရေးနိလန့်တွေနဲ့ချင်းကပ်ဆောင်ရပြီးဒီရန်လုံစစ်ပွဲအဆုံးသတ်ဖို့အတွက်ရေရှည်ငင်းချင်းရအောင်လုပ်ဖို့အတွက်သဘောတူကြတယ်လို့ယူကရိန်းသမ္မတဇယ်လန်စကီကလည်းဒီအတွက်အချက်ဆဲချက်ပါအစီအစဉ်ကိုချပြခဲ့ပါတယ်။အမေရိကန်ဘက်ကလည်းဒီစစ်ပွဲအဆုံးသတ်ရအတွက်ယူကရိန်းကိုအကူအညီပေးဖို့အသင့်ရှိတယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးကသူပြောခဲ့ကြောင်းဝန်ကြီးဘလင်ကန်ကပြောသွားတာပါ။ G20 အစည်းအဝေးမှာနှစ်နိုင်ငံနိုင်ငံခြားရေးဝန်ကြီးနှစ်ဦးတီးတန့်တွေ့ဆုံပြီး10မိနစ်ကြာစကားပြောခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးဌာနကပြောပါတယ်။ဒါမှနိကရုရှားကယူကရိန်းကိုကျူးကျော်ဆက်မဆင်နွှဲခင်တလလိုဇန်နဝါရီလတဲ့ဆွစ်ဇာလန်နိုင်ငံဂျနီဗာမှာတွေ့ဆုံခဲ့ခြင်းကစပြီးအခုပထမဆုံးတွေ့ဆုံတာလည်းဖြစ်ပါတယ်။ယူကရိန်းနဲ့ပတ်သက်ပြီးအမေရိကန်ရဲ့အခုရည်တည်ချက်ကိုသမ္မတဂျိုးဘိုင်ဒန်ကလူသိရှင်ကြားပြောလို့ရှိတဲ့အတွက်အခုပြောကြားချက်ဟာအသက်ဆန်းတာမဟုတ်ပါဘူး။နိုင်ငံချင်းဝန်ကြီးတွေရဲ့ချက်တပရင်းတွေတွေ့ဆုံခြင်းမတိုင်ခင်ကနှစ်ဖက်တောင်းရှိသူတွေကထုတ်မပြောပါဘူး။အခုတွေ့ဆုံမှုနဲ့ပတ်သက်ပြီးရုရှားနိုင်ငံချင်းဝန်ကြီးဌာနကထုတ်မပြောသလိုတုံ့ပြန်ချက်လည်းတစုံတရာမပေးသေးပါဘူး။
အိန္ဒိယမှာကျင်းပခဲ့တဲ့ကမ္ဘာစီးပွားရေးထိပ်သီးနိုင်ငံ20 G20 ရဲ့နိုင်ငံခြားရေးဝန်ကြီးများအစည်းအဝေးမှာယူကရိန်းစစ်ပွဲနဲ့ပတ်သက်ပြီးအနောက်နိုင်ငံတွေနဲ့ရုရှားတို့အကြားသဘောထားကွဲလွဲခဲ့တဲ့အတွက်ဘုံသဘောတူညီချက်မထုတ်ပြန်နိုင်ခဲ့သလိုအကြအတဲ့အတွက်နှစ်ပတ်စလုံးကအပြန်အလှန်ပြစ်တင်ခဲ့ကြပါတယ်။ပြီးခဲ့တဲ့သတင်းပတ်တည်းကအိန္ဒိယမှာကျင်းပခဲ့တဲ့ G20 ဘဏ္ဍာရေးဝန်ကြီးများအစည်းအဝေးနဲ့အစည်းအဝေးမှာလည်းအခုလိုပဲပူးတွဲညင်ညာချက်မထုတ်ပြန်နိုင်ပဲပြီးဆုံးသွားခဲ့ပါတယ်။ကြာတာပရင်းဒီအစည်းအဝေးပြီးမှလက်ရှိ G20 ဥက္ကဋ္ဌဖြစ်တဲ့အိန္ဒိယကထုတ်ပြန်တဲ့အစည်းအဝေးရလဒ်ကြေညာချက်မှာအဖွဲ့ဝင်အများစုကယူကရိန်းစစ်ပွဲကိုပြင်းပြထန်ထန်ရှုတ်ချခဲ့ပြီးဒီစစ်ပွဲဟာကြာစစ်နေတဲ့ကမ္ဘာစီးပွားရေးကိုပိုဆိုးသွားစေတယ်လို့ဖော်ပြထားပါတယ်။အိန္ဒိယကညှိနှိုင်းမှုစ조사ခဲ့ပေမဲ့နှစ်ဘက်သဘောထားကွဲလွန်မှုတွေပြင်းထန်နေတဲ့အတွက်ပူးနဲ့ကြေညာချက်မထွက်လာနိုင်ခဲ့ဘူးလို့ဆိုပါတယ်။အမေရိကန်နဲ့အနောက်နိုင်ငံမဟာမိတ်တွေကပဋိပက္ခအဆုံးသတ်ရင်းနဲ့ရုရှားရဲ့ရန်လိုမှုကိုပြက်ပြက်သားသားတုံ့ပြန်ဖို့အဖွဲ့ဝင်နိုင်ငံတွေအနေနဲ့ရုရှားအပေါ်ပြားတွေဆက်ပေးဖို့လွန်လာနေပြီးတစ်ဖက်မှာလည်းရုရှားကကမ္ဘာနိုင်ငံရေးစီးပွားရေးအကြအတဲတွေအတွက်အနောက်အုပ်စုအပေါ်မှာပြန်လည်ပြစ်တင်ခဲ့ပါတယ်
အီရန်ရဲ့ရေနံနဲ့ရေနံဓာတ်ရုဆိုင်ရာထွက်ကုန်တွေကိုအမေရိကန်ပြည်ထောင်စုကကျယ်စပြေးနေမှာပြစ်မှတ်ထားအရေးယူလိုက်ပါတယ်။အမေရိကန်ကပြစ်ဒဏ်ခတ်အရေးယူထားတဲ့အီရန်ရဲ့ရေနံနဲ့ရေနံဓာတ်ရုပစ္စည်းတင်ပို့ရောင်းချမှုမှာပါဝင်တဲ့ကုမ္ပဏီ7ခုနဲ့သူတို့နဲ့လက်တွဲဆောင်ရွက်နေတဲ့သင်္ဘောအစင်း20ကိုအရေးယူတာဖြစ်ကြောင်းအမေရိကန်နိုင်ငံသားဝန်ကြီးအန်ထနီဘလင်ကင်ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။အခုအရေးယူတဲ့ထဲမှာတရုတ်အခြေစိုက်ကုမ္ပဏီ2ခုလည်းပါပါတယ်။အီရန်နဲ့အနောက်နိုင်ငံတွေကြားတင်မာမှုတွေတိုးလာနေတဲ့အတွက်အီရန်ရဲ့2015နျူကလ িয়ার သဘောတူညီချက်ပြန်ပြီးအကောင့်ထဲပေါ်ရေးကြိုးပမ်းမှုဟာရှေ့မတိုးနောက်မဆုတ်ဖြစ်နေချိန်မှာအမေရိကန်ကအီရန်ရဲ့ရေနံခိုးထုတ်မှုတွေတားဆီးမှုအစိတ်ပိုင်းတစ်ခုဖြစ်နေအခုလိုတန်ခတ်အရေးယူတာဖြစ်ပါတယ်။နယူးယောက်ကုလသမဂ္ဂဌာနချုပ်ကအီရန်ကိုယ်စားလှယ်အဖွဲ့ကတော့လက်ရှိဘိုင်ဒန်အစိုးရအဖွဲ့ဟာသမ္မတဟောင်းဒေါ်နယ်ထရမ့်အစိုးရလက်ထက်ကထပ်တလဲလဲကျင့်သုံးခဲ့တဲ့မအောင်မြင်တဲ့ဖိအားအကြီးအမားဆုံးပြည်တဲ့မူဝါဒကိုပဲဆက်ပြီးကျင့်သုံးနေတယ်လို့ဝေဖန်ပါတယ်။ဒီလိုတန်ခတ်အရေးယူမှုတွေဟာအီရန်အတွက်ရိုးနေပြီဖြစ်ပြီးတကယ်လို့အီရန်ကိုနျူကလ িয়ার သဘောတူစာချုပ်အတိုင်းပြန်ပြီးကျင့်သုံးစေချင်တဲ့ဆိုရင်အမေရိကန်ရဲ့အရေးယူမှုအားလုံးကိုပြန်ပြီးရုပ်သိမ်းဖို့လိုအပ်တယ်လို့ပြောပါတယ်။အခုအရေးယူလိုက်တဲ့ကုမ္ပဏီတွေကတော့တရုတ်ခြေစိုက်ကုမ္ပဏီနှစ်ခုနဲ့ဗီယက်နမ်နဲ့အာရဗ်ဆော်ဘွားများ UAE နိုင်ငံတွေကကုမ္ပဏီတွေဖြစ်ကြောင်းအမေရိကန်ဖန်တီးဌာနကပြောပါတယ
်။အီရန်ရဲ့တရားမဝင်လက်နက်တင်ပို့မှုတစ်ခုကိုတားမြစ်နိုင်ခဲ့တယ်လို့ဗြိတိန်ကကြာသပတေးနေ့မှာကြေညာခဲ့ပါတယ်။ဒါဟာပြီးခဲ့တဲ့3လတွင်9ချိန်မြောက်အီရန်လက်နက်တင်သင်္ဘောတွေကိုအနောက်နိုင်ငံတွေကဖမ်းမိခဲ့တာဖြစ်ပါတယ်။ဒီဖမ်းမိမှုကပြီးခဲ့တဲ့အိုမန်ပင်လယ်ကွေ့မှာဖြစ်ပွားခဲ့တာလို့ဗြိတိန်ကဆိုပါတယ်။ပြီးခဲ့တဲ့လကဖြစ်ပွားခဲ့တာလို့ဆိုပါတယ်။အမောင်ရိပ်ကိုမောင်းနေနေတဲ့ဒီသင်္ဘောကို February 23ရက်နေ့မှာစတင်ခြေရာခံမိခဲ့တာဖြစ်တယ်လို့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကပြောဆိုပါတယ်။လက်နက်သက်ဆောင်လာတဲ့သင်္ဘောဟာဗြိတိန်ရေတပ်နဲ့တွေ့ရှိပြီးအီရန်ရေပိုင်နယ်ထဲကိုပြန်ဝင်ဖို့ကြိုးစားနေစမှာပဲဗြိတိန်ရေတပ်ကသင်္ဘောကိုဖမ်းမိခဲ့တာလို့ဆိုပါရယ်ဒီလမ်းကြောင်းဟာရေမင်ကိုလက်နက်တွေတရားမဝင်တည်ဆောင်တင်ပို့လေးရှိတဲ့လမ်းကြောင်းဖြစ်ပြီးဒီစစ်စင်ရေးမှာအမေရိကန်ဘက်ကလေကြောင်းကနေစောင့်ကြည့်ထောက်လန်းမှုတွေပြုလုပ်ပေးခဲ့တယ်လို့အမေရိကန်စစ်တပ်ကလည်းကြာသပတေးနေ့တုန်းကထုတ်ပေါ်ပြောဆိုခဲ့ပါတယ်လက်နက်တွေတည်ဆောင်လာတဲ့အီရန်သင်္ဘောဟာအီရန်မှာပြန်လည်ထုတ်လုပ်တဲ့ရုရှားလုပ်တင်ကားဖြတ်ဒုံးကျည်တွေနဲ့တာလပစ်ပေတိန်ဒုံးကျည်အစိုက်ပိုင်းတွေကိုတည်ဆောင်လာတာလို့ဘာရိန်နိုင်ငံမှာအခြေစိုက်တဲ့ဗြိတိန်နဲ့အမေရိကန်ရေတပ်ဗဟိုကုကဲဌာနနှစ်ခုစလုံးကသတင်းထုတ်ပြန်ခဲ့ပါတယ
်။ VOA American တဲ့မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 933နဲ့9383ညလိုင်းထိုမီတာ49kilohertz 6953ညပထမနာရီဝက်မှာလိုင်းနက်မီတာ190 kilohertz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA American ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်အိန္ဒိယကနေကမ္ဘာကထလို့ကျင်းပတဲ့ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20ရဲ့ G20 အစည်းအဝေးမှာဧည့်သည်တော်ဖြစ်တဲ့တက်ရောက်ခဲ့တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီး AK Abdul Momen ကရွှေဂျာရီနေရပြန်ရဲ့အတွက် G20 အပါအဝင်နိုင်ငံတကာအတိုင်းအဝန်ကနေအချိန်မဆိုင်မဲ့အကူအညီတွေပေးကြဖို့ကြေညာပွဲနေမှာပန်ကြားလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရွှေဂျာရီထွက်ပြေးခိုလုံနေတာကာလကြာမြင့်လာတာနဲ့အမျှကမ္ဘာတစ်လုံးမှာကြီးမားတဲ့လုံခြုံရေးပြဿနာတွေပေါ်ပေါက်လာတယ်လို့သူတို့တွေကိုအကြမ်းဖက်အဖွဲ့တွေကအစွန်းရောက်မှုနဲ့လူသစ်ဆူဆောင်းမှုတွေအတွက်ပြစ်မှတ်ထားတာမျိုးဖြစ်လာနိုင်တယ်လို့လည်း G20 နိုင်ငံသားဝင်ကြီးတွေအစည်းအဝေးမှာပြောကြားခဲ့တာဖြစ်ပါတယ်။ရွှေဂျာရီနေရပြန်ရေးအကူအညီတွေပေးချဖို့ပန်ကြားနေချိန်မှာပဲလူသားစာနာမှုပြဿနာမကြုံရအောင်ဘင်္ဂလားဒေ့ရှ်အစိုးရကအကာအကွယ်ပေးနေတယ်လို့အသက်ကယ်ဖို့လိုအပ်တဲ့ဘလို့အရေးပေါ်ကိစ္စကိုမဆိုတုံ့ပြန်ဆောင်ရွက်ပြီးဆက်ပြီးတော့အသင့်ပြန်ထားတယ်လို့ပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်တထောင်နီးပါးကိုပြန်လက်ခံမယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကမကြာသေးခင်ကပဲ VOA ကိုအတည်ပြုပြောခဲ့ပါတယ်။လာဖိုးခေါင်တောင်ပြိုလဲဝဲကျင်းချောင်းစတဲ့လက်ခံရေးစခန်းတွေကနေပြန်ပြီးလက်ခံဖို့အတွက်ပြင်ဆင်ထားတယ်လို့လည်းပြောပါတယ
်။ကျေးမီတွေပြပြီးနိုင်ငံချောင်းငွေလိုအပ်ချက်မြင့်မားနေတဲ့ပါကစ္စတန်ကိုအပြည့်ပြည့်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့ IMF ကနေနောက်ထပ်ငွေထုတ်ချေဖို့နှောင့်နှေးနေတယ်လို့စီးပွားရေးမတည်ငြိမ်မှုတွေကပုံမဆိုးဝါးလာနေပါတယ်။ဇန်နဝါရီလမှာနိုင်ငံသားငွေလဲနှုန်းသတ်မှတ်ချက်ဖယ်ရှားပေးပြီးနောက်ပါကစ္စတန်ရူပီငွေကပြီးခဲ့တဲ့ရက်သက်တပတ်တွေအတွင်းမှာစံချိန်တင်အနိုင်ဆုံးကိုကျဆင်းသွားခဲ့ပါတယ်။ကျွေးရှင်တွေကိုကျွေးမဆက်နိုင်ပဲတိုင်းပြည်လုပ်ငန်းတွေရပ်ဆိုင်မဲ့အနေအထားကိုရှောင်ရှားနိုင်ဖို့ IMF စီကနေငွေထပ်ရဖို့ညှိနှိုင်းကြိုးစားနေတော့မှာပဲကြာသပတေးနေ့ကရူပီငွေတန်ဖိုးဟာ900,000,000,000အထိထပ်မံကျဆင်းသွားခဲ့ပါတယ်။ အရင်ရက်ကတရက်ကိုဒေါ်လာကို266ယူပြီးငွေရှိရာနဲ့အခု285အထိကျဆင်းသွားခဲ့ပါတယ်။ငွေကြေးဖောင်းပွားမှုနှုန်းကလည်း 31.500 ကျပ်လုံးအထိမြင့်တက်လာပြီးစားနပ်ရည်ခန်းနဲ့လောင်စာဆီစဉ်နှုန်းတွေကလည်းအစပေါင်းများစွာမြင့်တက်နေပါတယ်။အစိုးရရဲ့နိုင်ငံခြားအရာငွေကလည်း3ဘီလီယံလောက်ပဲရှိပါတော့တယ
်။မလေးရှားနိုင်ငံမှာတော့တောင်ပိုင်းကစင်ကာပူနဲ့ကဲဂျိုဟိုပြည်နယ်ထဲမှာမိုးမပြတ်ရွာသွန်းပြီးရေကြီးရေရှမ်းမှုကြောင့်တဦးသေဆုံးခဲ့ရပြီးဒေသခံ 26,000 ကျော်ကိုကျန်တဲ့ပြည်နယ်မှာပဲဘေးလွရာကိုပြောင်းရွှေ့ပေးခဲ့ရပါတယ်။ရေကြီးမှာမျောသွားတဲ့ကားနဲ့တူပါသွားတဲ့ကားပိုင်ရှင်ကတော့အသက်ဆုံးခဲ့ရပါတယ်။ကယ်ဆယ်ကူညီအဖွဲ့တွေဟာရေလွရာအိမ်ခေါင်မိုးတွေပေါ်မှာခိုနေကြသူတွေကိုလှေရင်းနဲ့လိုက်ပြီးကယ်ဆယ်ခဲ့ရတယ်လို့ရေကြီးတဲ့တန်းခန်းနေရတဲ့ကျေးရွာအများပြားကဒေသခံတွေကိုလည်းဘေးလွရာပြောင်းရွှေ့ပေးခဲ့ရပါတယ်။ဂျိုဟိုပြည်နယ်ဟာရေကြီးတဲ့တန်းကိုအဆိုးအဝါဆုံးခံစားခဲ့ရတာဖြစ်ပြီးအခုဆိုကယ်ဆယ်စခန်းဖွင့်ထားတဲ့အကြောင်းတွေနဲ့ရက်ွက်ခန်းမတွေမှာလူပေါင်း 2,000 ခွဲလောက်ခိုလုံနေရတာဖြစ်ပါတယ်။ဗုဒ္ဓဘုရားကမိုးအဆက်မပြတ်ရွာသွန်းခဲ့တဲ့နောက်မှာတခြားပြည်နယ်၅ခုမှာရှိတဲ့မြို့ရွာတွေမှာလည်းရေကြီးရေရှမ်းမှုဒဏ်ကိုခံနေကြရတာဖြစ်ပါတယ်
။2022ခုနှစ်ကကမ္ဘာတဝန်းကာဗွန်ဒိုင်အောက်ဆိုက်ထုတ်လွှတ်မှုစံချိန်တင်မြင့်တက်လာခဲ့တယ်လို့နိုင်ငံတကာစွမ်းအင်အေဂျင်စီကကြာသာပတင်းနေ့မှာသတင်းထုတ်ပြန်ပါတယ်။စွမ်းအင်ထုတ်လွှတ်မှုကြောင့်ဖြစ်ပေါ်လာတဲ့ရာသီဥတုပူနွေးစေတဲ့ဒဏ်ငွေတွေရဲ့ထုတ်လွှတ်မှုဟာ2022ခုနှစ်အတွင်း 36.8 ဂီဂါတန်အထိရှိပြီး 3.9 ရာခိုင်နှုန်းအထိတိုးလာခဲ့တယ်လို့ဆိုပါတယ်။ဒါဟာကာယောဂပေးပြီးဒီကြောင့်ခီးစဉ်ပြန်လည်မြင့်တက်လာခဲ့တဲ့အကြောင်းဖြစ်တယ်လို့မြို့ကြီးအတော်များများကလည်းကြောင်းဈေးပေါ်တဲ့ကြောင်မီးသွေးတွေကိုဓာတ်အားအရင်အမြင့်အဖြစ်ပြောင်းလဲသုံးစွဲလာခဲ့တာကြောင့်လို့ဆိုပါတယ်။ယူကရိန်းကိုရုရှားကကျူးကျော်မှုကြောင့်ပိုဆိုးလာတဲ့သဘာဝတန်းငွေဈေးကြီးမြင့်မှုကိုရှောင်ရှားနိုင်ဖို့အတွက်အရှတိုက်ကနိုင်ငံအများအပြားဟာလည်းသဘာဝတန်းငွေကနေကြောင်မီးသွေးကိုပြောင်းလဲသုံးဆွဲခဲ့ကြတယ်လို့နိုင်ငံတကာစွမ်းအင်အေဂျင်စီကပြောဆိုပါတယ်။ဒါပြင်ပြင်းထန်တဲ့ရာသီဥတုပြောင်းလဲမှုကလည်းဒီအခြေအနေတွေကိုတွန်းပို့နေတယ်လို့ဆိုပါတယ်။မုတ်ကောက်မှုကြောင့်ရေအားလျှပ်စစ်ထုတ်လုပ်တဲ့ရေပမာဏရော့ကျကရုပ်ကျင်းလောင်စာကိုပိုအသုံးပြုလောင်ကျွမ်းဖို့လိုအပ်လာတယ်လို့အပူလိုင်းတွေကြောင့်လည်းလျှပ်စစ်ဓာတ်အားလူအချက်ကမြင့်မားလာတယ်လို့ပြောဆိုထားပါတယ်။ဒါတင်းတွေကိုဒေါခင်မျိုးသက်နဲ့အတူတင်ပြခဲ့တာဖြစ်ပါတယ်။ VO ရဲ့အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုဆက်လက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်ပါရမယ်။ပထမအဆုံးအနေနဲ့ကတော့ရှမ်းပြည်တောင်ပိုင်းဖဲခုံမြို့နယ်အနောက်ပိုင်းမှာစီးရီးပတိပကတွေအကြားအရသာတိကျတိခိုက်မှုတွေကြုံခဲ့ရပြီးနောက်ထောင်ကနန်းရှိတဲ့ကျွေးရသားတွေဘေးလွရာကိုတိမ်းရှောင်နေရတယ်လို့ဒေသခံတွေကပြောဆိုပါတယ်။စစ်တပ်ရဲ့လက်နက်ကြီးပစ်ခတ်မှုကြောင့်အရသာတိဆုံးမှုတွေထဲမှာအရွယ်မရောက်သေးသူတွေလည်းပါဝင်တယ်လို့ပြောဆိုပါတယ်။ဒီအပိုင်းအတွင်းစီးရီးတင်းမာနေတဲ့ဖဲခုံဒေသကအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့မတ်သိန်ကြီးထက်ကပြောပြပေးမှာပါ
။စီးရီးတင်းမာနေတဲ့ဖဲခုံမြို့နယ်အနောက်ပိုင်းမှာဒီအပိုင်းအတွင်းစစ်ကောင်စီကလက်နက်ကြီးနဲ့ပစ်ခတ်တာတွေကြောင့်တိကျထိခိုက်မှုရှိသလိုရွာသားအတော်များများဘေးလွတ်ရာကိုထွက်ပြေးရတယ်လို့ဒေသခံတို့ကပြောပါတယ်။အင်္ဂါနေ့တုန်းကခေါင်းဤချေရွာအုပ်စုမှလက်နက်ကြီးချရောက်ပောက်ခွဲလို့ရွာသားနှစ်ဦးသေဆုံးခဲ့တာကြောင့်လုံခြုံရေးစိုးရိမ်လာကြတဲ့ဒေသခံတွေဘေးလွတ်ရာထွက်ပြေးချရတယ်လို့ရွာခံတို့ကပြောပါတယ်
။မဆက်ရှိရမည်တဲ့ဆောင်ကြတယ်။ဟိုပြည်လဲဆိုည9:00မိနစ်၄၀မှာအခုတော့လက်နက်ကြီးချလို့အဲ့ဒါထိသွားတယ်။စိတ်တုံးတူတော့မရောက်ဘူး။ပါတော့သူကတိုက်ပွဲမရှိလည်းရန်ထူနေတာအကျတော့အမြဲတမ်းပုံမှန်လေးကိုပြစ်နေတာမဟုတ်ညမဟုတ်နေမိကြပါအကျိုး
ဒီတရင်မှာအစောပိုင်းခေါင်းဤချေးရွာနဲ့15မိုင်လောက်ဝေးတဲ့တောင်မဲ့သင်းချေးရွာတစ်ဝိုက်မှာတိုက်ပွဲဖြစ်ပြီးနောက်စစ်ကောင်စီကလက်နက်ကြီးတွေနဲ့ပစ်ခတ်နေတာလို့ဒေသခံတို့ကပြောပါတယ်ကရင်နီအမျိုးသားများကာကွယ်ရေးတပ် KNDFတရင်71ကတော့ပြီးခဲ့တဲ့ဖေဖော်ဝါရီလ28ရက်နေ့ညပိုင်းမှာစစ်ကောင်စီကပြစ်တဲ့လက်နက်ကြီးကြောင့်ဖဲခုံမြို့နယ်အနောက်ချမ်းမှာအသက်8နှစ်အရွယ်ကလေးတဦးအပါအဝင်အရက်သား4ဦးဒဏ်ရာရကြောင်းပြောပါတယ်ဖေဖော်ဝါရီ28ရက်နေ့မှာလည်းခေါင်းဤချေးရွာအုပ်စုတဲကဖုန်ကြီးကျောင်းအတွင်းမှာလက်နက်ကြီးချလို့အသက်19နှစ်နဲ့15နှစ်အရွယ်ညီအကို2ဦးတေဆုံးခဲ့တယ်လို့လည်းသတင်းထုတ်ပါတယ်စီရီးတင်းမာနေတဲ့ဖဲခုံမြို့နယ်အနောက်ချမ်းတဲကတခြားသောကြီးရွာတွေကဒေသခံတွေလည်းဘေးလွရာထွက်ပြေးတိမ်းရှောင်ရတယ်လို့ရွာခံတဦးကပြောပါတယ
်။ရှောင်ရတဲ့ရွာတွေက4,500လောက်ရှောင်နေရတယ်ခုလိုဆို။တောင်မဲ့တင်းလုံးပြင်းလမ်းနေတောင်စလုံးမြောက်စလုံးအဲ၅ရွာပေါ့။တိုက်ပွဲကြောင့်ရပြီးတော့ ဒီစီကောင်စီကတော့လည်းဂျီဘီအမ်ကထူးကြောင့်ရဲအဲ့ဒါတွေကြောက်လန့်ပြီးတော့အကုန်လုံးတိတ်ဆောင်နေရတယ်။ပါခမန်းချေရကြတော့အဲလူငါရလူကြီးခုနှစ်ဆောင်နဲ့ရှစ်ဆောင်ကြာလို့ရှိနေတယ်။အဲ့ဘက်ကရွာကြီးတွေရှိသေးတယ်။သူကတော့ပြောရမယ်ဆိုရင်ဒီတာမာရက်တော်တီတူကိုလည်းဂျီနဲ့
PRP ချင်းချောက်ပြီးတော့မှပြန်လာလိုက်ထုတ်တယ်။အဲ့လိုလည်းယူဆပါတယ်။ဖဲခုံမြို့နယ်ကတိုက်ခိုက်မှုတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်ထားတာမတွေ့ရသေးပါဘူး။စီရေးပဋိပက္ခတဲ့အတွင်းအရက်သားထိခိုက်သေးခြေတဲ့သတင်းတွေကြောင့်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းကသတိပေးတာတွေရှိနေပေမဲ့လည်းတိုက်ခိုက်မှုတွေကြားဒေသခံတွေသေဆုံးတဲ့သတင်းတွေဆက်ပြီးတော့ထွက
ောင်းတဲ့အရာသားတွေထိခိုက်ဒဏ်ရာရှိတဲ့အကြောင်းတွေကိုမတ်သိန်ကြီးတိုက်ပြပြသွားတာဖြစ်ပါတယ်။အလားတူပဲစကိုင်းမကွေးဘက်မှာလည်းတိုက်ပွဲတွေဖြစ်နေသလိုကျေးရွာတွေမိရှုခံရတယ်ရှိပါတယ်။ဒီအကြောင်းတွေကိုဆက်လက်တင်ပြပါအောင်မယ်။စကိုင်းတိုင်းချင်းတွင်းမြစ်နယ်မူးမြင့်အနီးဒေသတွေမှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေး PDF တပ်တွေတိုက်ပွဲဖြစ်ပွားနေပြီးကျေးရွာတွေမိရှုခံရတာလမ်းပန်းဆက်သွယ်ရေးပိတ်ဆို့ကုန်တာတွေဖြစ်နေပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းပေးပို့ချက်တွေကိုစူးစီးပြီးကိုခင်မောင်စုံမင်းကပြောပြမှာပါ။
စကိုင်းတိုင်းချင်းတွင်းမြစ်အနောက်ဘက်ကန်ကရင်းမာပင်မြို့နယ်ကုန်းရွာကိုမီးတင်ရှို့ပြီးမလတရက်ကြာသပတေးနေ့ကပြန်လည်ထွက်ခွာလာတဲ့စစ်ကောင်စီတပ်တွေနဲ့နယ်မြေခံဒေသကာကွယ်ရေး PDF ပူးပေါင်းတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားခဲ့ပါတယ်။နှစ်ဖက်တိုက်ပွဲတွေပြင်းထန်ခဲ့ပြီးစစ်ကောင်စီဘက်ကနေလေကြောင်းကပါပစ်ကူတိုက်ခိုက်ခဲ့တယ်လို့ PDF တွေဘက်ကပြောပါတယ်။အဲ့ဒီတိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးကျောင်းလုံးကြီး PDF ဒေသခံကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတဦးပြောတာကတော့သူတို့အနေနဲ့ခြုံကိုတိုက်ခိုက်ခဲ့တဲ့အတွက်စစ်ကောင်စီဘက်ကအကြာဆုံးများတယ်လို့ဆိုပါတယ်။အဲ့ဒီတိုက်ပွဲသတင်းနဲ့ပတ်သက်ပြီး BOA ကနေအတည်ပြုလို့မရသေးပါဘူး။အဲ့ဒီစစ်ကောင်စီတပ်ဖွဲ့တွေဟာကုန်းရွာကိုပြီးခဲ့တဲ့ဖေဖော်ဝါရီလ28ရက်နေ့ကဝင်ရောက်လာချိန်မှာနယ်မြေခံ PDF တပ်ဖွဲ့တွေကမိုင်းဆွဲတိုက်ခိုက်တာခံခဲ့ရတဲ့အတွက်ရွာတဲကအိမ်တွေကိုမီးတင်ရှို့ခဲ့တယ်လို့ကြေးရွာသားတဦးကပြောပါတယ်
။ဝင်ဝင်ကြီးအကြီးကရွာနောက်ကနေဝင်ဝင်ကြီးတခါတည်းဝင်ကြည့်တော့လား။ပြစ်တာဟုတ်တယ်ဒီလိုဒီအဘက်ကလည်းဒီလူကဒီကြီးကလည်းခိုင်းတော့ဟောအခုဖောင်းထားတဲ့မိုင်းကတခါတည်းမိသွားတော့တာ။ပြောတော့ဒီကရွာတဲဝင်ဝင်ကြီးပြန်တော့တာပဲအခုမီးကြီးကရှို့တော့တာပဲ။အခုဒီလိုလိုက်ပြနေတဲ့ဝင်ကြီးတွေကတော့600နဲ့300လောက်ကျသွားပြီ။လူတော့နေတယ်ဗျ။အဲဒီနဲ့ပြစ်တာတော့လား။ရွာလေးပုံလို့ဒီလေဒီလေကာမဝိကိုမလွတ်တာကာမဝိကိုပုံလာရောပြီးပုံလာသူအဲ့တက်ကိုမလာတော့ဘူးဒီပြီးတော့ကာမဝိဝင်နေတာအဲ့ကြောင်ကတဲ့တဲ့ဒီကောင်ကဝင်လို့တော့တာကြာ
တေဆုံးသွားတဲ့ကုန်းရွာသား၃ဦးဟာဦးဆမ်းမင်းအသက်60ဦးတင်ထွန်းအသက်50နဲ့ဦးအေးလင်းအသက်40တို့ဖြစ်ကြပါတယ်အလားတူစကိုင်းတိုင်းအတွင်းချင်းတွင်းမြစ်အရှိတ်ဘက်ကမ်းမှာလဲစစ်ကောင်စီတပ်တွေနဲ့နယ်မြေခံဒေသကာကွယ်ရေး PDF တပ်ဖွဲ့တွေတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်မုံရွာမြို့နယ်ကလေးဝမြို့ကိုဆက်သွယ်ထားတဲ့မဟာမြိုင်လန်းကိုမလ2ရက်နေ့ကပိတ်ထားလိုက်ပါတယ်စစ်ကောင်စီစစ်ကြောင်းတွေကနေအဲ့ဒီမဟာမြိုင်လန်းကိုပိတ်ပင်တာလို့ဒေသခံတဦးကအခုလိုပြောပါတယ
်မဟာမြိုင်လန်းလေဟိုမှာပိတ်နေတာပြင်းကိုင်းဆိုတဲ့ဘာရှိတယ်ပြင်းပြင်းမြို့နယ်ထဲမှာပါတာအဲ့ဒီကောင်ကရဲလန်းပိတ်တယ်ဗျာသူကစစ်ကြောင်းလာရင်ကားကရလို့ကားတွေတားတားထားတာအဲ့လိုဖြစ်တာပြတ်ထားတာဟိုဘယ်ကားမှမသွားဘူးအနည်းကတော့ဟို
အဲ့ဒီလိုအခြေအနေတွေကြောင့်ခီးတဲ့တင်ကားကုန်တင်ကားရန်ရှည်ကြီးတွေရပ်တန့်ကုန်ပြီးကုန်စည်စီးဆင်းမှုတွေလည်းပြတ်တောက်ကုန်ကအထူးသဖြင့်ကုန်စိမ့်တွေပုတ်တိုးသွားမှာကိုစိုးရိမ်ရတယ်လို့ဆိုပါတယ်တခါစကိုင်းတိုင်းအတွင်းကရွှေဘိုခရိုင်မူးမြစ်အနီးရှိကျွန်းလာမြို့လေးမှာလည်းစစ်ကောင်စီတပ်တွေနဲ့သူတို့ရဲ့လက်အောက်ခံအရတားဖြူစောရီလက်နက်ကင်တွေကဒီလမလတရနေ့ကနေစပြီးအဝင်အထွက်ပိတ်ဆို့ထားပါတယ်။အဲဒီလိုပိတ်ဆို့မှုကို၃ရက်အထိပြုလုပ်မယ်လို့ဖြူစောရီတွေကပြောပေမဲ့ဘာကြောင့်ဆိုတာကိုတော့မသိရဘူးလို့ကိုရီချန်းဆိုတဲ့ဒေသခံတဦးက VOA ကိုပြောပါတယ်
။မြို့ထဲမှာတော့သူတို့လက်နက်ကင်ထားတဲ့ဖြူစောထီးတွေမြို့ပတ်ပတ်လေကိုကင်းပတ်နေတယ်ဗျ။ဟိုသူတို့အထဲမှာလည်းအဲ့ဒီပြူစောထီးတွေကကျွန်တော်မျိုးမှာလည်းပြူစောထီးတော်တော်များများလေးလည်းရှိတယ်သူတို့ကလည်းလက်နက်တွေခြင်ပြီးတော့မှမြူထဲမှာပတ်ပြီးတော့မှတောင်းကျမ်းနေတဲ့အဖွဲ့ပါဗျအ
ဲ့ဒီကျွန်းလာမျိုးနယ်အတွင်းမှာပဲစစ်တပ်အာဏာသိမ်းပြီးတဲ့နောက်စစ်ကောင်စီတပ်တွေကနယ်မြေရှင်းလင်းရေးလုပ်တဲ့အတွက်တချို့ကျေးရွာတွေဟာမီးတင်ရှို့တာခံခဲ့ရပြီးဒေသခံတွေလည်းထွက်ပြေးနေကြရပါတယ်အခုလည်းမျိုးကိုအဝင်ထွက်ပိတ်ဆို့ထားတဲ့အတွက်မျိုးတဲကမျိုးသူမျိုးသားတွေနဲ့အနီးဝင်းကျင်ကကျေးရွာတွေကမြို့ကိုသွားရောက်ဈေးဝယ်ဈေးရောင်းအပါအဝင်ဆက်သွယ်လုပ်ကင်ကြတဲ့ဒေသခံတွေမှအခက်အခဲတွေကြုံတွေ့နေကြရပါတယ်ခင်ဗျာ
စကိုင်းမကွေးဘက်ကအခြေအနေတွေကိုကုခေမောင်ဆုံးမပြောပြတော့တာပါဗျာဗီအိုရဲ့တောက်ချာနေမနေ့ပတ်အတန်းလွဲ့အစီအစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်ချမ်းပြည်တောင်ပိုင်းစကိုင်းမကွေးဘက်ကတိုက်ပွဲအခြေအနေတွေအပြီးမှာတော့မြန်မာပြည်အနောက်ဘက်ကရိုဟင်ဂျာဒုက္ခသည်တွေအကြောင်းကိုစစ်ပောင်းမယ် ဘင်္ဂလားဒေ့ရှ်ရောက်ရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုစော်ရီအာရီဗီယာနိုင်ငံဟော့ချ်ဖျားဖူးသွားဖို့ဘင်္ဂလားဒေ့ရှ်အစိုးရကပထမဆုံးအချိန်ဖြစ်ခွင့်ပြုလိုက်ပြီလို့ရိုဟင်ဂျာဒုက္ခသည်တွေကပြောဆိုပါတယ်ဒီလတရနေ့ကစပြီးဒုက္ခသည်စခန်းတိုင်းမှာရှိတဲ့စခန်းတာဝန်ခံတွေကနေတဆင့်ဖျားဖူးသွားလို့တဲ့လူဦးရေစင်းကိုလက်ခံဆောင်ရွက်နေပြီဖြစ်ပါတယ်အသွားအလာအခန့်အသက်
မြန်မာနိုင်ငံရခိုင်မြောက်ပိုင်းကနေပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာတဲ့ဒုက္ခသည်စခန်းသီးသည့်ကရိုဟင်ဂျာမွတ်စလင်တွေဆော်ဒီအာရေဗျနိုင်ငံဟတ်ရှ်ဖျားဘူးကိုသွားနိုင်မှုဘင်္ဂလားဒေ့ရှ်အစိုးရကပထမဆုံးအကြိမ်ခွင့်ပြုလိုက်တယ်လို့ရိုဟင်ဂျာဒုက္ခသည်တွေကပြောပါတယ်။ဒီလတစ်ရက်နေ့ကနေစပြီးဆော်ဒီအာရေဗျနိုင်ငံဟတ်ရှ်ဖျားဘူးကိုသွားလို့တဲ့ရိုဟင်ဂျာဒုက္ခသည်တွေလာပြီးတော့စည်ရင်းပေးသွင်းကြဖို့ဆော်ဝါထားပြီးစခန်းတိုင်းမှာရှိတဲ့စခန်းတာဝန်ခံတွေကနေတဆင့်သွားချင်တဲ့လူဦးရေစည်ရင်းကိုစပြီးတော့ကောက်ခံနေပါတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားခရိုင်ရိုဟင်ဂျာဒုက္ခသည်စခန်းကရိုဟင်ဂျာဒုက္ခသည်ဦးကျော်မြင့်က VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ်
။ဘင်္ဂလားဒေ့ရှ်အစိုးရကရိုဟင်ဂျာဒုက္ခသည်တော်တော်များများကိုဆော်ဒီအာရေဗျနိုင်ငံဟတ်ရှ်ဖျားဖို့တော်ဖို့ခွင့်ပြုလိုက်ပါတယ်ဒီလတရနေရစားပြီးတော့ဒုက္ခသည်စခန်းတိုင်းစခန်းထောက်ဝင်ခံကမ်းမင်းရှိုင်းယုံကသွားကျင်တဲ့ပုံကူတွေရဲ့အမေစင်းဒီကိုလက်ခံဆောင်ရွက်နေတာကိုတွေ့ရပါတယ်ကိုလော်လော့ဆရာဘင်္ဂလားဒေ့ရှ်အစိုးရဘက်ကဘယ်လိုစခန်းရှာမျိုးတက်မဲ့ထားတယ်ဆိုတာရှင်းရှင်းလင်းလင်းတရားသေးပါဘူးခင်ဗျာအဲနောက်ပိုင်းကတော့ဒီအဲတမဲစိတ်ကန်းချကိုထွေးဖော်လာမယ်အဲလို့ကျွန်တော်တို့ကယူဆပါတယ
်အစ္စလမ်ဘာသာဝင်တွေအတွက်အထွတ်မြတ်ထားရာဆော်ဒီအာရေဗျာကဟတ်ရှ်ဖျားဘူးစခီးစဉ်ကိုအသွာလာကန့်သက်ပိတ်ဆို့မှုတွေနဲ့ဆယ်စုနှစ်နဲ့ချီပိတ်ပင်တားဆီးခံထားရတဲ့ရိုဟင်ဂျာတွေအတွက်ကဒီခွေရေးကမြန်မာနိုင်ငံမှာဆုံးရှုံးခဲ့ရပါတယ်အခုလိုမျိုးဘင်္ဂလားဒေ့ရှ်အစိုးရဘက်ကခွင့်ပြုချက်ပေးလိုက်တဲ့အပေါ်ကြိုးစိုးလက်ခံကြောင်းလဲရိုဟင်ဂျာဒုက္ခသည်ဦးကျော်မြင့်ကပြောပြပါတယ
်ဒီလိုအခွင့်အလမ်းပေးလိုက်တဲ့အပေါ်မှာကျွန်တော်တို့ကအဲကြိုးစိုးတွေဝန်လင်းဝန်တာတွေအဲဒါဘင်္ဂလားဒေ့ရှ်အစိုးရအကူကျွန်တော်တို့အတူဟိုကျေစုတင်ကြပါတယ်တို့ကခုနိုင်ငံမြန်မာနိုင်ငံမှာနေတော့ကဒီလိုအခွင့်အလမ်းမျိုးတစ်ခါမှမရခဲ့ဘူးမြန်မာနိုင်ငံမှာဆိုရင်လို့စေကနာဝန်ကြီးလောက်ပဲအဲမြန်မာဘက်ကတစ်ခါတလေခွင့်ပြုတာရှိတယ်ဒီလိုမျိုးလူဦးရေတော်တော်များများကိုခွင့်ပြုထားတာမရှိဘူးအခုဒီဘင်္ဂလားဒေ့ရှ်ရောက်ပြီးတော့ဒီနေ့မှာတော်တော်များများကိုခွင့်ပြုထားတာအဲတွေ့ရပါတယ်ဒီအပေါ်မှာကျွန်တော်တို့အနေနဲ့အဲမတန်ဝမ်းသာစရာလည်းကောင်းတဲ့ချိုးဆိုပါတယ်ဒီအခွင့်အလမ်းမျိုးကိုဘာဖြစ်လို့ဆိုရင်ကျွန်တော်တို့ကဒီမြန်မာမှာရောကျွန်တော်တို့ဒီလိုဖျားဖို့တော့ဖို့ဟော့စပီဘူးဆိုတော့အခွင့်လည်းမရှိခဲ့ဘူးဒီရောက်မှလည်းကျွန်တော်တို့ကစုဖြုံပြီးတော့ဘယ်မှာတွားခွဲမရခဲ့ဘူးကိုရဲ့ဘာသာရေးအေးပေါ့ဘာသာရေးခုပဲခွင့်ဒီလိုဟတ်ရှ်ဖျားဖို့တွေပါတယ်အခွင့်လည်းမရခဲ့ဘူးအဲဒီနေ့အင်းအားဒီလိုအခွင့်လည်းတစ်ခုရတာပေါ်မှာချုပ်ဆိုပါလိမ့
်ကဘာတဝမ်းလုံးကမွတ်စလင်အစ္စလမ်ဘာသာဝင်တွေအထွတ်မြတ်ထားရာဟတ်ရှ်ဖျားဖို့ခီးစဉ်သွားလို့သူရိုဟင်ဂျာတွေအတွက်လိုအပ်တဲ့သဘောတူညီမှုစီမင်းစည်းကမ်းနောက်သူတို့ဘလို့ခွင့်ပြုချက်တွေဘလို့ငွေကြေးစီစဉ်မှုတွေနဲ့တွားရောက်ဖို့စီစဉ်ပေးမလဲဆိုတာကိုတော့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ကန်တာဝန်ခံတွေဘက်ကမကြခင်မှာတရားဝင်သတင်းထုတ်ပြန်မှုရှိပါတယ်လို့ရိုဟင်ဂျာဒုက္ခသည်တွေကပြောပါတယ်ရှင
်ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံကနေတဆင့် sorry အာရေဗျမှာရှိတဲ့ Hajj ဖျားဖို့တွားခွင့်ရတဲ့အကြောင်းကိုမက်ဆုမွန်ကပြောပြသွားတာပါဆက်လက်ပြီးတော့မြန်မာနိုင်ငံဘက်ကနေထိုင်းနိုင်ငံဘက်ကိုတရားမဝင်ဝင်ရောက်ဖို့ကြိုးပမ်းတဲ့သူတွေအကြောင်းကိုတင်ပြပါဦးမယ်။ရိုဟင်ဂျာတွေအပါအဝင်မြန်မာနိုင်ငံကအထောက်အထားမဲ့ဝင်ရောက်လာသူတရားကျော်ကိုထိုင်းနိုင်ငံအနောက်ပိုင်းပရာချုခရီခမ်ပြည်နယ်မှာထိုင်းအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။လူမောင်ခိုးတွေကားနဲ့တင်ဆောင်လာသူတွေထဲမှာအရွယ်မရောက်သေးသူကလေး20ကျော်ပါဝင်ခဲ့တယ်လို့အလုသမားရေးလှုပ်ရှားသူတွေကပြောဆိုခဲ့ပါတယ်။ အပြည့်အစုံကတော့ VOA ထိုင်းအခြေစိုက်သတင်းတော့မအေးအေးမှာကပြောပြမှာပ
ါထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကနေတဆင့်အစစ်စစ်လာကြပြီးပရာကျွတ်ခီရီခန်ပြည်နယ်ကနေထိုင်းမလေးနယ်စပ်ထိသွားပြီးမလေးရှားနိုင်ငံကိုသွားကြမဲ့ရိုဟင်ဂျာတွေပါဝင်မြန်မာတရားကျော်ကိုဖေဖော်ဝါရီလ28ရက်နေ့ကဖမ်းမိခဲ့တာဖြစ်ပါတယ်သူတို့တွေကိုလူကုန်ကူးသူတွေက6ဘိန်းကားကြီးနဲ့တယ်ဆောင်လာပြီးကားပြက်တာကြောင့်ရန်နာနေစင်မှာပဲဖမ်းမိခဲ့တာဖြစ်ကြောင်းထိုင်းမလေးနယ်စပ်ဟိုက်ရန်မြို့ကရှေ့ပြောင်းလို့သမားအခွင့်ရေးကွန်ရက်ကဥပယီကအခုလိုပြောပြပါဗျ။
ဒီတရားနဲ့ဆီရှိရကိုတန်လာတဲ့ shopping cart ကအဲ့မှာလမ်းမှာဆက်ပြတ်သွားတယ်မှာ
။ဟုတ်ကဲ့။
ဆက်ပြတ်သွားတော့အဲ့မှာလူတွေကလည်းရုံညံဆန်ခါဖြစ်ပြီးတော့အပန်းတွေထွက်လာတာပေါ့နော်။အဲ့လိုအပန်းတွေထွက်လာပြီးတော့မတန်ခါမှုတွေဖြစ်ပြီးတော့အဲ့မှာအမင်းကရန်ရောကလူတွေကတိုင်လိုက်တာဟုတ်ကဲ့အဲ့လိုတိုင်ပြီးတော့ဖန်ဆန်တိတာတဲ့အနေထားပါအကျွမ်းမှာပဲဖန်ဆန်တိတယ်မှာဟုတ်ကဲ့
သူတို့တွေဟာမြန်မာနိုင်ငံရခိုင်ပြည်နယ်ကနေထိုင်းမြန်မာနယ်စပ်မြောက်ပြည်မဲဆောက်ထိလာခဲ့ကြတာပါအဲ့ဒီကနေတဆင့်ထိုင်းနိုင်ငံအတွင်းပိုင်းကိုလူပွဲစားတွေကအစင်းစင်ပို့ဆောင်ပေးခဲ့တာဖြစ်ကြောင်းပြောပြပါတယ
်အဲ့ပေါ်မူဆလမ်ကျွန်တော်တို့ဇွန်နီကြတဲ့အပါအဝင်ကျွန်တော်တို့ဒီမြန်မာတိုင်းရင်းသားတွေပေါ့နော်အလုံးတရားနဲ့ဆက်ရှိရပါမှာကျွန်တော်တို့ဒီမဲဆောက်လမ်းကတက်လာတယ်လို့ပြရပါတယ်မှာဟုတ်ကဲ့
ဟုတ်ကဲ
့မိဆောက်ဘက်ကနေပြီးတော့တို့ကဒီမလေးရှားကိုဝမ်းမေးတူတယ်ပါကျွန်တော်တို့မြန်မာနိုင်ငံနေနေအစုံပါမှာဟုတ်ကဲ့မြန်မာနိုင်ငံနေအနှံ့ကပေါ့နော်ညသောကကျွန်တော်တို့ဒီရခိုင်ခဲပါတော်တော်များတယ်မှာရခိုင်ဘက်ကတော်တော်များတယ်မှာ
ဟုတ်ကဲ့
မူဆလင်နေလည်းပါတာပေါ့နော
်ပရာချုခီရီကန်ပီနယ်ဘတ်စဖန်းမြို့နယ်ဖက်ကဆန်လမ်းမကြီးပေါ်မှာ6ဘိန်းကားတစ်စီးပြတ်နေပြီးအဲ့ဒီကားပေါ်မှာကွန်တိန်နာကြီးတစ်ခုတဲဆောင်လာပြီးအဲ့ဒီကွန်တိန်နာကြီးထဲမှာအသက်မပြည့်သေးတဲ့ကလေး21ယောက်အပါအဝင်လူ120နီးပါးလိုက်ပါလာတာဖြစ်ပါတယ်ရှင်
။မအေးမှပြောပြသွားတာဖြစ်ပါတယ်။မြန်မာနိုင်ငံဆိုင်ရာသတင်းပေးပို့ချက်တွေအပြီးမှာတော့နိုင်ငံတကာသတင်းဆောင်ပါတပုတ်ကိုတင်ပြပါအောင်မယ်။ယူကရိန်းစစ်ပွဲအတွက်ယူရပြီးတော့ Community Water ရဲ့တားကောင်များအောက်မေ့ဖွယ် The Victims of Communists Memorial Foundation ကဝါရှင်တန်မှာ February 22ရက်ကပွဲတစ်ခုကျင်းပခဲ့ပါတယ် War Up Close စစ်ပွဲအနီးကမြင်ကွင်းလို့အမည်ပေးထားတဲ့ဒီပြပွဲမှာစစ်ပွဲရဲ့ကြောင်းမဲ့ဖွယ်ရာတွေကို Virtual Reality ပကတိပုံရိပ်ရောင်နှီးပင်တာကိုအသုံးပြုပြီးတင်ပြထားခဲ့ပါတယ် VOA သတင်းတော့ Greena Buffrachi Anye သတင်းဖေးပို့ချက်ကိုတော့ကိုငိမ့်ချန်အေးကပြောပြမှာပါ
ဒီပြပွဲမှာရုရှားချွတ်ချွတ်စစ်ကြောင်းပျက်စီးခဲ့ရတဲ့ဘူချာအာဗင်ခါခီဖ်အဆက်ရှိတဲ့ယူကရိန်းမျိုးတွေကအပျက်စီးတွေကိုအဓိကပြသထားပါတယ်။တရကြအစမ်းပြသမှုမှာပြပွဲချစ်ရှုသူတွေဟာစစ်ပွဲရဲ့အကြီးတန်းဖြစ်ရမယ့်နေကို Virtual Reality ပကတိပုံရိပ်ရောင်နည်းပညာကိုသုံးပြီးထဲထဲဝဝအနီးကပ်ကြည့်ခွင့်ရခဲ့ပါတယ်။
Most of the leaders who
Ukraine ကိုရောက်လာတဲ့ခေါင်းဆောင်အများစုကဘူချာဒါမမဟုတ် Irpin ကိုအရင်သွားပြီးအဲ့ဒီကအခြေအနေကိုကြည့်လိမ့်ရှိပါတယ်။လူတိုင်းကိုအဲ့ဒီနေရာကိုခေါ်သွားလို့မရပါဘူး။ဒါပေမဲ့အဲ့ဒီအစားအဲ့ဒီကအခြေအနေကိုမှတ်တမ်းတင်ပြီးအမေရိကန်ဒါမှမဟုတ်ဥရောပနိုင်ငံတွေလိုတခြားနိုင်ငံတွေကိုယူဆောင်ပြလို့ရပါတယ်
။ဒီပြဝဲရဲ့တာဝန်ခံနောက်တစ်ဦးဖြစ်တဲ့ဓာတ်ပုံသတင်းတောက်မိုက်ကိုလာအိုမယ်ချင်ကိုကလည်းဒီပြဝဲရဲ့ရွေချက်တစ်ခုကပရိပခရဲ့ပြင်းထန်တဲ့အဖြစ်မှန်ကိုအမေရိကန်တွေကိုပြသဖို့နဲ့ယူကရိန်းမှာရုရှားတပ်ဖွဲ့တွေကျူးလွန်နေတဲ့ရာဇဝတ်မှုတွေကိုတရုတ်ပေါ်စေဖို့လို့ဆိုပါတယ်
We want to show the truth that
Russia တွေဟာသူတို့ပြောသလိုစစ်အခြေစိုက်စခန်းတွေကိုဘုံကျဲယုံနာမကအရက်သားတွေကိုပါတပ်ဖြတ်နေတယ်ဆိုတဲ့အမှန်တရားကိုပြချင်တာပါ။ကျောင်းတွေ၊ဆေးရုံတွေ၊ပြတိုက်တွေ၊တိုက်ခန်းတွေနဲ့အိမ်တွေကိုသူတို့ဖျက်ဆီးနေပါတယ
်။ဒီပြပွဲဟာလူအများအပြားကိုဆွဲဆောင်နေပါတယ်။ဒီပြပွဲကိုလက်ရှိသူတူဖြစ်တဲ့ Nara Apinis ကတော့ Ukraine စစ်ပွဲအကြောင်းပိုးသိလာတယ်လို့သူ့အတွေ့အကြုံကိုအခုလိုပြောပါတယ
်။ Awful. Awful.
ဆိုးပါတယ်။တိတ်ကိုဆိုးပါတယ်။ TV မှာမြင်တာကအတူအထွာလောက်ပဲရှိပါသေးတယ်။အခုဒီပြပွဲမှာအကုန်လုံးကိုမြင်ရတာပါ။အကုန်လုံးကိုပြတ်တုံးပြီးပျက်စီးနေတာပါ
။ American ကယူကရိန်းတန်ယုံဝန်ထမ်းတူဖြစ်တဲ့ Katrina Smugley ကတော့ပြပွဲလာသူတွေကိုဒီပြပွဲအကြောင်းမိတ်ဆက်ပေးတယ်လို့ယူကရိန်းနိုင်ငံသားတွေဟာဆက်လက်တိုက်ပွဲဝင်နေစေပဲလို့ပြောပါတယ
်။ Ukraine will stand. We will not flee.
Ukraine ဟာကြကြန့်ခါဆက်ပြီးတော့ရပ်တည်နေမှာပါ။ထွက်ပြေးမှာမဟုတ်ပါဘူး။ဘရောမှာအရှုံးမပေးပါဘူး။ကျမတို့ရဲ့ခွန်အားနဲ့ခံနိုင်ရည်ကိုတန်တရာလေးတစ်စက်တောင်းမှမဝင်ပါနဲ့အဲ့ဒီစကားတွေကိုကျမရဲ့အမေကကျမကိုပြောခဲ့တာပါဒီစကားတွေကိုကြားတော့ယူကရိန်းဟာဆက်ရတည်နေမယ်ဆိုတာကျမသိလိုက်ရပါတယ်ဘာဖြစ်လို့လဲဆိုတော့အသက်80ရှိနေပြီဖြစ်တဲ့အမျိုးသမီးကြီးတူကအဲ့ဒီလိုတက်တဲ့အပြည့်ရှိနေရင်အဲ့ဒီနိုင်ငံဟာရှုံးမှာမဟုတ်ပါဘူ
းဒီပြပွဲကို Paris, Berlin နဲ့ Poland နိုင်ငံ Warsaw မြို့အပါအဝင်အခြားတိုက်ပွဲတွေမှာလည်းဆက်လက်ပြသွားဖို့ရှိနေပါတယ်
ကိုငင်းချမ်းအေးပြောပြသွားတာပါခင်ဗျာ VOA ရဲ့ Radio ရုပ်သံအစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့တောက်ကြနေမနေ့ဘက်အတန်လွင့်အစီအစဉ်တွေကိုလိုင်းနိုမီတာ25 kHz 11113ညလိုင်းနိုမီတာ40 kHz 9113ညလိုင်းနိုမီတာ51 kHz 5805တို့ကနေဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်ဆက်လက်ပြီးတော့ဘတ်စင်ကန်နာတွေဖြစ်တဲ့ဥအောင်ခင်တင်ဆက်တဲ့မြမအရေးသုံးသက်ချက်ကိုဝင်းမင်းတင်ပြတဲ့ကျမ်းမာရေးအစီအစဉ်ဒါအပြင်တိုင်းရင်းသတင်းလောအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပေးအောင်မှာဖြစ်ပါတယ်ပထမအဆုံးနဲ့အနေနဲ့ကတော့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်အစီအစဉ်ဖြစ်ပါတယ်။အာနာသိစစ်တပ်ဟာလက်နက်အကိုပီးအပေါ်စီးယူနိုင်အောင်လို့ကပ္ပစခေါ်ကာကွယ်ရေးပစ္စည်းဆက်ယုံ25ယုံတိစောက်ထားပါတယ်။ဒီဆက်ယုံတွေဟာတစ်ခုနဲ့တစ်ခုချိတ်ဆက်မိခိုပြီးရပ်တည်နေတဲ့အသက်သွေးကြောဖြစ်လို့စစ်ကောင်စီတပ်တွေအလွန်အရေးအကြီးကြောင်းဥအောင်ခင်ကရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါတယ်။
စစ်တပ်တိုင်းမှာလက်နက်ခရံအများအားရှိနေဖို့လိုပါတယ်လွတ်လပ်ရေးရခါစားမှာပုံကန်ထထွက်မှုကိုရင်ဆိုင်နေရတော့ဥနုအစိုးရမှာလက်နက်ခရံကုန်ခန်းလာလို့အိန္ဒိယအစိုးရကိုအကူအညီတောင်းခဲ့ရပါတယ်အဲ့ဒီကလေးကစစ်တပ်ဟာလက်နက်ခရံဖူလုံဖို့ကြိုးပမ်းနေတယ်လို့ပြောနိုင်ပါတယ်အခုဆိုရင်လက်နက်ခရံထုတ်လုပ်တဲ့ကပ္ပစခေါ်ကာကွယ်ရေးပစ္စည်းစက်ယုံ25ယုံတိစောက်ထားပါတယ်လက်တခင်ရစက်ယုံတွေဟာစစ်တပ်ရဲ့အသက်သွေးခဲပဲဖြစ်ပါတယ်။တိုင်းရင်းသားတပ်ဖွဲ့တွေနဲ့အလန်းဝေးတဲ့မကွေးတိုင်းမှာစက်ယုံ15ယုံ၊မကွေးတိုင်းမှာ9ယုံ၊ရန်ကုန်တိုင်းမှာ1ယုံနဲ့နေပြည်တော်မှာ2ယုံရှိပါတယ်။အထက်မင်းလာအောင်လန်စိတ်ဖြူစတဲ့မြို့နယ်တွေမှာကပ္ပစတွေများပါတယ်။တနတ်ထုတ်တဲ့ကပ္ပစဘုံနဲ့ကြည်စံထုတ်တဲ့ကပ္ပစစသဖြင့်အမျိုးမျိုးရှိပါတယ်။ဥပမာဘကိုးတိုင်းပြည်မြို့တစ်ဖက်ကန်းပဒေါင်းမြို့နယ်စင်သေးရွာအနီးကကပ္ပစ3ဟာမော်တာဘုံနဲ့လေယာဉ်ဘုံကြီးတွေကိုအဓိကထုတ်လုပ်ပါတယ်။ပေါင်900ဘုံ၊မီးလောင်ဘုံ၊အမြောက်ကြီးစံ၊မော်တာကြီးစံနဲ့လက်ပြဘုံမျိုးစုံလည်းထုတ်ပါတယ်။ကြီးတစ်မျိုးမှာအတောက်4000လောက်လက်စင်ပုံမှန်ထုတ်လုပ်ကြောင်းပြည်သူပန်းတိုင်မှာပေါ်ပြပါတယ
်။မကွေးတိုင်းတရက်မြို့နယ်ရေမြက်ရွာအနီးကမော်တာဘုံကြီးထုတ်လုပ်တဲ့ကပ္ပစစနစ်ကိုတရက် PDF တိုင်ရင်းလေးကဖေဖော်ဝါရီ10ရက်နေ့ကရှော့တိုက်ဒုံးနဲ့ပစ်ခတ်ခဲ့ပြီးငဖဲမြို့နယ်ကကပ္ပစ14ကိုလည်းရှော့တိုက်ဒုံးနေနဲ့ပစ်ခတ်ခဲ့တယ်လို့မဲကောင်သတင်းမှာဖော်ပြပါတယ်ဖေဖော်ဝါရီ15ရက်ကလည်းကပ္ပစ12ကိုပဲတရက် PDF တိုင်ရင်းလေး Eagle Force ကရှော့တိုက်ဒုံးနဲ့ပစ်လို့စစ်သား4ဦးသေဆုံးကြောင်းသိရပါတယ်အထက်မင်းလာမှာကပ္ပစ3ခုရှိပါတယ်မလွန်မြို့ဟောင်းအနီးမှာ RPG လောင်ချာနဲ့ကြီးစံထုတ်လုပ်တဲ့ကပ္ပစ1ရှိပြီးကုန်းကြီးကျေးရွာအနီးမှာလေရင်3ဒုံးမျိုးစုံထုတ်လုပ်တဲ့ကပ္ပစ30ရှိပါတယ်။စိတ်ပြူမြို့နယ်နဲ့မိုင်30ဝေးတဲ့ပောက်ခုံရွာအနီးမှာလေရင်3ဘုံတွေထုတ်လုပ်တဲ့ကပ္ပစ21ရှိပြီးအောင်လံမြို့နယ်ရွာမထုံးရွာအနီးမှာမော်တာဘုံကြီးထုတ်လုပ်တဲ့ကပ္ပစ15ရှိပါတယ
်။ပဲခူးတိုင်းမှာတော့ပြင်းမာကပ္ပစ3ခု၊အုတ်ရှိပင်မှာ4ခုရှိပါတယ်။အုတ်ရှိပင်မြို့ကပိုင်ရွာအနီးကကပ္ပစ5ဟာရန်ချက်ဆက်ယုံဖြစ်ပြီးကပ္ပစအားလုံးအတွက်လိုအပ်တဲ့ရန်တွေကိုထုတ်လုပ်ပြန်ပြူပေးပါတယ်။ညောင်ချေတော့ရွာအနီးကကပ္ပစ6ကတော့တန်ရေးကျိုးဆက်ဖြစ်ပြီးကပ္ပစအတွက်အားလုံးလိုအပ်တဲ့တန်နဲ့တန်ပတိပုံစံအမျိုးမျိုးထုတ်လုပ်ပါတယ်။ပြေမြို့ကျော်စွာဓာမြေဩဇာဆက်ယုံအနီးကကပ္ပစ9ဟာလက်ပြဘုံရေမြုပ်ဘုံနဲ့မိုင်းအမျိုးမျိုးလုပ်ပါတယ်။အုတ်ရှိပင်မြို့နယ်မတုံရွာအနီးကကပ္ပစ16ဟာရန်ချက်စယုံဖြစ်လို့ကပ္ပစ9နဲ့ဆက်ထားပါလေ။ကြောက်ဖူးရွာအနီးကကပ္ပစ9ဟာလက်တဲ့ငယ်ရီအတွက်ကြီးစံမျိုးစုံထုတ်လုပ်ပါလေ
။နေပြည်တော်တပ်ကုန်းမြို့နဲ့ဆင်မိုင်းဝေးကွာတဲ့နေရာမှာကပ္ပစ1လက်နက်စယုံရှိပါတယ်။ MA အမျိုးအစားရိုင်ဖယ်တွေကိုအဓိကထုတ်လုပ်တာပါ။စက်ပြုတ်ပြင်မှုနဲ့ပုံစံထုတ်လုပ်မှုအဓိကလုပ်တဲ့ကပ္ပစ4နဲ့ကပ္ပစ1ဟာ
ကလျက်တည်ရှိတယ်လို့သိရပါတယ်။မကွေးတိုင်းပေါ့မြို့အနီးကကပ္ပစ24ဟာအလူမီနီယံတပ်တုအရေးကြိုးစက်ရုံဖြစ်ပြီးကပ္ပစအားလုံးအတွက်လိုအပ်တဲ့အလူမီနီယံကိုထုတ်လုပ်ပေးနေပါတယ်။ကပ္ပစ24ကတော့လျှို့ဝှက်ဓာတုလက်နက်စက်ရုံဖြစ်ကြောင်း Unity Channel မှာ2014တုန်းကဆောင်းပါးရေးသားကြတဲ့သတင်းသမား5ဦးကိုစစ်တပ်ကတရားစွဲလို့ထောင်ဆယ်နှစ်စီကြာသွားခဲ့ပါတယ်။ဗိုလ်ချုပ်မှုကြီးတန်းရွှေလက်ထက်ကရေးဆွဲခဲ့တဲ့ဒုံးလက်နဲ့ထုတ်လို့ရည်အတွက်လိုအပ်တဲ့ဤပညာနဲ့စက်ပစ္စည်းအကူအညီကိုတရုတ်ရုရှားနဲ့မြောက်ကိုရီးယားတို့စီကရယူတယ်လို့ကြားသိရပါတယ်။ဆက်လက်ရည်တည်နိုင်ရည်အတွက်ကပ္ပစစက်ယုံတွေဟာနိုင်ငံသားကိုမိခိုနေကြရပါတယ
်။ကပ္ပစတွေမှာရောရှိ6000ကျော်နဲ့အခြားအဆင့်2000လောက်အလုပ်လုပ်နေကြပါတယ်။ဒါပေမဲ့စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာစစ်တပ်ထဲဝင်သူမရှိတဲ့လောက်နှဲပါနေတဲ့အတွက်ဝင်တန်း6000လောက်ကိုကပ္ပစကဆွဲထုတ်ပြီးစစ်စင်ရေးမှာလုံးနေတယ်လို့သိရပါတယ်။ဒါကြောင့်ကပ္ပစမှာကြံရည်သူတွေဟာအလုတ်ပိုလုတ်ကြရပါတယ်။အနာမပေးဘဲခိုင်းတာကိုမကျင်တတ်တဲ့အောက်ခြေတတလက်ချက်ကြောင့်ကပ္ပစ20မှာဘုံပေါက်ကွဲပြီးမိလောင်မှုဖြစ်ပွားတယ်လို့ဆိုပါတယ်။ကပ္ပစတွေလည်းပုံမှန်အခြေအနေတော့မဟုတ်တော့ပါဘူး။စစ်အစိုးရတွေလက်ထက်မှာအမြဲတမ်းတိုးပွားနေတဲ့လက်နက်ခဲယံထုတ်လုပ်မှုပဲဖြစ်ပါတယ်။လက်နက်ခဲယံထုတ်လုပ်မှုကိုကကထုတ်လို့ခေါ်တဲ့ကာကွယ်ရေးပစ္စည်းထုတ်လုပ်မှုညွှန်ကြားရေးမှူးရုံးကချုပ်ကန့်ပြီးသူ့လက်အောက်မှာကပ္ပစတွေရှိပါတယ်။အရာဝတီမြေရိုးအနောက်ဘက်ကစင်တဲ့ထုံးဘူညောင်ချေလောက်မှာကပ္ပစတွေအရင်တည်ဆောက်ပြီးအထက်မင်းလာစင်ပေါင်းဝဲတရက်အောင်နာစေတုတ်တရာနဲ့တောင်တွင်းကြီးအထိတိုးချဲ့ပါတယ်။ကပ္ပစတိုးချဲ့ရမှာမြောက်ကိုရီးယားတရုတ်နဲ့ရုရှားအကူအညီအများဆုံးယူကြောင်းသိရပါတယ်ခင်ဗျာ။
ဥအောင်ခင်တင်ပြတဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်ကိုကြည့်ရှုနာတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့ကိုဝင်းမင်းတင်ပြတဲ့ကျမ်းမာရေးအစီအစဉ်ကိုဆက်ပါအောင်မယ်မြန်မာနိုင်ငံမှာကျမ်းမာရေးနဲ့တင့်တော်တဲ့အစာရနိုင်ပေမဲ့အစာအစာတွေရနိုင်ပေမဲ့စားတောက်ပုံမှာတော့အစာအဟာရနဲ့မညီညွတ်တာတချို့ရှိနေတယ်လို့အဟာရပညာရှင်တွေကပြောဆိုပါတယ်အခုလိုအဟာရဖြစ်ဖို့စားပုံတောက်ပုံဘယ်လိုကွဲလွဲသွားရတာပါလဲဘယ်လိုစားသုံးသင့်ပါသလဲဒီအကြောင်းနယူးယောက်မြို့ကွန်နက်တက်တို့ကအပီပီဆိုင်ရာအစာအဟာရဆိုင်ရာပါမောက်ခဒေါက်တာခင်မာချူကိုဆက်သွယ်ပေးမြန်ပြီးကိုဝင်းမင်းကပြောပြပေးထားပါတယ
်ဟုတ်ကဲ့ပါမောက်ခဒေါက်တာခင်မာချူခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာကျန်းမာရေးနဲ့ညီညွတ်တဲ့အစာရရှိမှုဆိုင်ရာပြဿနာတွေကိုပြီးခဲ့တဲ့တစ်ပတ်ကပြောပြီးမှဒီတစ်ခေါက်တော့ဆက်မရေးဒီအစာရရှိမှုနဲ့စားပုံတောက်ပုံကကျန်းမာရေးအတွက်အဟာရဖြစ်နိုင်မှုအနေအထားကိုအဓိကဆွေးနွေးမှာမို့ဘာကနေစပြီးတော့ရှင်းပြခြင်းလဲဆက်မရေ
းမြန်မာပြည်ဆိုတာဒါအရှိတောင်အာရှမှာဆိုလို့ရှိရင်ဒါကျမတို့ကရင်းမြေရာသီဥတုတာအပြင်အင်မတန်မှကောင်းတဲ့အတိုင်းပြည်အဲ့ဒီထက်မှမှကျမတို့ရဲ့အစားတဲ့အတောက်တဲ့အစားအတောက်ပုံစံတွေရတယ်ကောင်းပါတယ်ဒီထွင်ကြံစချစ်ပြုတ်မှုလေးတွေစားတောက်ပုံလေးတွေအရန်ကောင်းတယ်ဒါပေမဲ့အဟာရရှုထောင့်မှကြည့်တဲ့အခါကျတော့တော်တော်လေးလွဲနေတယ်ဘယ်လိုတွေလွဲနေလဲဆိုတော့ကျမတို့ကဦးစားပေးမှာကအရာတာကိုလိုက်ကြတယ်မေးလိုက်လို့ရှိရင်ဒီဥစ္စာဘာဖြစ်လို့ထည့်လဲဥမာစီရီမာလို့ထည့်တာလဲဆိုစားကောင်းအောင်လို့ငပြားကြီးတွေဘာလို့ထည့်တာလဲဆိုစားလို့အရာတာရှိအောင်လို့ခင်းချုံမုတ်တွေဘာလို့ထည့်တာလဲဆိုစားလို့အရန်ကောင်းနေအရာတာရှိတယ်အမှအဲ့အရတာဆိုတဲ့နောက်ဟိုစန်တာတခုကိုလိုက်ပြီးတော့ကျမကြီးနဲ့ညီမြတ်တာမညီမြတ်တာကိုမိသွားပြီးတော့ဒါတီကောင်းတိတဲ့လူတွေပဲဖြစ်ကြလိမ့်မယ်ဒါပေမဲ့မိသွားပြီးတော့အဲ့ဒီအရတာနောက်ကိုလိုက်ပြီးတော့အခုကျမကြီးနဲ့ညီမြတ်ပြီးသားအစားအသောက်တွေကိုအဲ့ဒီမလူလာအပ်တဲ့ပစ္စည်းတွေကိုထည့်ပြီးတော့ပြင်ဆင်ချက်ပြုတ်စားတော့ကြတယ
်ဟုတ်ကဲ့ဆရာမကြီးအဲ့ဒီတော့အခုလို့ဒီအရတာကိုလိုက်စားတာရဲ့ပြဿနာအတွေ့ဘယ်လိုအဓိကထောက်ပြခြင်းလဲဆရာမကြီးအ
ဲ့ဒီရဲ့နောက်ဆက်တွဲရကြတော့သူကသုံးလမကောင်းစားတော့တကူကိုအဲ့တိုင်းသုံးလာစာသူ့ရဲ့ negative consequences မကောင်းတဲ့အကောင်းကျိုးဟာချက်ချင်းထွက်လာတယ်။ဒါကြောင့်စီကြော်လေးကိုစားကြည့်လိုက်တခါတည်းစားရင်တော့မဖြစ်ဘူးပေါ့။အဲ့လိုဇက်တိုင်းဇက်တိုင်းစားတာများတဲ့အခါကျတော့ယောဂါတွေကတခါတစုတပြုံကြီးဖြစ်လာတယ်။အဲ့တော့စီကြော်စားဖြစ်တယ်ဆိုတဲ့လူတစ်ယောက်ကစီကြော်ရှိနေပါတယ်ဆိုတာသိရသားနဲ့တကယ်ချိုးစိတ်ညနေတဲ့တကြားနဲ့လှုပ်တဲ့မုန့်နေဖြောရည်တွေဖြောရမကားတွေဒါမျိုးတွေကိုပဲကြည်ကြည်နက်နက်အရသာခံပြီးတော့တောက်ကြတယ်ဒါဒီမထဲ့လေတောက်လို့ရတယ်ဒါဒီမထဲ့လေစားလို့ရမှန်းသိရနေအုံနောက်ကနေပြီးတော့အတိနဲ့တတိနဲ့မကတ်တာပေါ့ထည့်ပြီးစားပလိုက်တာပဲပြီးတော့ကျမ်းမာယောဂဖြစ်လာတယ်အ အဲ့တော့မွေးအပါပါလာတဲ့နှလုံးယောဂတွေတောင်မှကျန်းမာရေးနဲ့ညီညွတ်တဲ့စားတောင်နေထိုင်မှုနဲ့ဆိုလို့ရှိရင်အသက်တရာကျော်အထိယောဂကင်းစွာအသက်ရှင်သွားနိုင်တဲ့လူတွေသူတည်တနာအထောက်အထားအများကြီးရှိတယ်။
ဟုတ်ကဲ့ဆရာမ။နောက်ရောဒီစားပုံတောက်ပုံမှားနေတာအတွက်ဘာကိုအဓိကထောက်ပြခြင်းလဲဆရာမ
။မြန်မာပြည်မှာတန်းပေါင်းမြောင်များစွာရှိတဲ့လက်ဧကပေါင်းမြောင်များစွာနေပြီးတော့နှွေစပားတွေမိုးစပားတွေထုတ်နိုင်တယ်။စားလဲစားကြတယ်ဒီနေ့ကို၃ချိန်ဒီချို့ဆို၅ခါလောက်တောင်စားတယ်။ဆိုအဲ့တော့ကာဘိုဟိုက်ဒရိတ်လို့ပြောတဲ့ဂစီတန်းနဲ့ပတ်သက်ပြီးတော့မလုံးလုံးစရာဘာမှအကြောင်းမရှိဘူး။ဒါပေမဲ့အဲ့ဒီအချိန်မှာကျမတို့ကအလဲအလက်လမ်းစဉ်ကိုမလိုက်ဘူး။အလဲအလက်လမ်းစဉ်မလိုက်ဘူးဆိုတာလူခန္ဓာကိုကဒီကာဘိုဟိုက်ဒရိတ်ဆိုတဲ့ဂစီတန်းကိုစုပ်ယူနိုင်မှုဆွမ်းအားကသူ့အကန့်အသတ်ရှိတယ်။အဲ့ဒီထက်ပိုပြီးစားလိုက်လို့ရှိရင်လေသမင်းတွေကိုလူလာထက်ပိုစားတယ်ပေါ့။အဲ့တော့ဒီသမင်းထဲမှာပါတဲ့ဂစီတန်းဒီအပြင်ခုနပြောတဲ့တခြားတန်းလို့ပြောတဲ့ဒီဂလူကို့စ်တွေပေါ့။ဒီကောင်ကြီးကခန္ဓာကိုယ်ကြီးမှာလူလာထက်ပိုပြီးစုပုံလာတော့ဟောနောက်ဆုံးကြတော့သွေးထဲမှာတခြားတန်းတွေကမြင့်စီဂျိုယောဂါရောက်လာတယ်။နောက်ထပ်တခြားတက်ပါတဲ့အသီးတွေအရွက်တွေအနှံတွေနှုတ်စည်းတွေနှုတ်စိမ့်တွေနှုတ်တွေဆိုဒီတွေကနေပြီးတော့လေတခြားတက်တွေမြောင်များစွာကိုတနေ့တနေ့ဈာတာရဲ့တောက်တာရနေပြီးတော့စုပြုံးလာပြီးနောက်ဆုံးကြတော့အဲ့ဒီယောဂတကူကဘူးဆိုခန္ဓာကိုယ်မှာဖြစ်လာတယ်အဲ့တော့လူတွေကဆန်ဆားတဲ့အချိန်ပြီးဆန်ဆိုင်တဲ့အချိန်ပြီးဆန်ဆားတယ်အမှန်နဲ့ဒါပေမဲ့စနစ်ကလေးကြအောင်ပေါ့နော
်ဟုတ်ကဲ့အဲ့ဒီတော့ဘလို့စနစ်ကြစားတော့ဖို့အကြံပြုချင်လဲဆရာမလေး
ဆန်ဟိုသမင်းကိုအများကြီးမစားဘဲနဲ့သမင်းနဲ့အတူတွဲဖက်ပြီးစားတော့ရမယ်လူတယောက်တနေ့အသက်ရှင်တိုင်းဖို့လိုအပ်တယ်အမြင့်တက်ဆိုအဲ့လိုအမြင့်တက်ဆိုဘလို့စားလဲဆိုတော့အခုဆိုရင်ဒါမေးကြည့်တယ်ကျွန်မကေစီချူယောဂတဲ့ဒီပေါင်ပေါင်းစားကြတယ်မြို့ပေါ်နေတဲ့လူအဲ့တော့ဘယ်ပေါင်ပေါင်းစားလဲဆိုတော့စီချူယောဂရှိတယ်ဆိုလို့ရှိရင်လည်းဆိုင်ဒီမှာအခုရောင်းကြတယ်စီချူပေါင်ပေါင်းလို့ခေါ်ပြီးတော့ဒါပေါင်ပေါင်းချမ်းပေါ့လေ brown wheat နဲ့ဂျုံချမ်းနဲ့လုပ်ထားတဲ့ပေါင်ပေါင်းချမ်းပေါ့ကဲဒါဆိုလို့ရှိရင်ဆန်စားတဲ့အတိုင်းကြီးဆိုတော့ဆန်ချမ်းကြီးပေါ့ brown rice အဲ့တော့ဆန်လုံးညို့လို့ခေါ်တဲ့ဆန်ချမ်းကြီးကိုဆိုတော့စားပလားဆိုတော့ဘူးမှမစားဘူးအဲ့လိုလေဆိုတော့ဒါကြီးကကြမ်းတယ်တို့တလိဆန်ကြွေးတာတို့เนาะအားရရှိရှိမရှိရှိမစားကြင်ဘူးလို့အဲ့ဒါကိုမစားကြင်ဘူးဆိုရင်အဲ့ဒီ fiber diet ဒီအများကြီးရမယ်တဲ့နောက်ဘာစားအောင်မလဲအသီးတွေကြတော့လေအခွန်တွေကအကုန်နှွာပြစ်တယ်အခွားဒီစားရင်လည်းအခွန်ကိုနှွာပြစ်တယ်ပန်းဒီစားရင်လည်းအခွန်ကိုနှွာပြစ်တယ်အဲ့တော့ fiber diet လို့ပြောတယ်အမြင့် diet ကြီးကလည်းလွန့်ပြစ်တဲ့အမိုက်ထဲမှာအကုန်စားတာအဲ့တော့ကျမတို့ကခုနပြောတဲ့ဆန်ချမ်းကြီးမို့လို့ brown rice ကိုမစားကြင်ဘူးဆိုလို့ရှိရင်ကိုယ်ခန္ဓာကိုအသက်ရှင်ဖို့လိုတဲ့အမြင့် diet ကိုဘယ်ကပြန်ရမလဲဆိုတဲ့နေရာမှာဒီနည်းပညာလေးတို့သိပြီးလို့ရှိရင်တပတ်စံလည်းအပိုကုံမှာမဟုတ်ဘူးထပ်ပြီးထပ်ဝယ်စားရမှာလည်းမဟုတ်ဘူးလက်ရှိနေစဉ်စားသုံးနေတဲ့အစားအသောက်တွေထဲမှာ fiber ပတ်ပြီးသားတွေကိုပြောင်းမသွားအောင်လို့လွှတ်ပြစ်တဲ့ထဲပါမသွားအောင်လို့
ဟုတ်ကဲ့ဆရာမနောက်ရောအထက်ကမြန်မာအစားအစာတွေအတွက်ပေါ့နော်ဘယ်လိုစားတင်တာကိုအကြံပြုချင်လဲဆရာမ
ငပိရင်နဲ့တို့စားတယ်ဟင်းရွက်ပြုတ်ပေါ့ဟင်းရွက်ဒီကြမ်းကြမ်းဆိုဘယ်သူမှမကြိုက်ဘူးအဲ့တော့ဟင်းရွက်ကြမ်းနေရခြင်းကသူ့မှာအမြင့် diet ကြီးအများကြီးပါလို့ဒါရိုးရိုးရှင်းရှင်းလေးပဲအဲ့တော့ဘူးညွန့်တို့ဖီယုံညွန့်တို့ခေါ်တကားညွန့်တို့အဲ့ဒီအညို့နေကိုလေတေချာရေးဆင်အောင်ဆေးပြီးကျွတ်ကျွတ်ကျွတ်နဲ့အစိမ့်တိုစားလို့ရှိရင် fiber diet ကြီးအများကြီးရတယ်ဒါသူ့ရဲ့ origin နဲ့တတ်ထူတတ်တဲ့ vitamin တွေအများကြီးရတဲ့အပြင် fiber ပါအများကြီးရတယ်အဲ့နောက်ပြီးရင်ပိနေသည့်အစိမ့်ဒီလေးတွေကိုတီးဆောင်ခင်းနဲ့ထည့်ချက်တာလို့ဒါဒေတာတွေမှာဆိုအများကြီးချက်ကြတယ်တီးဆောင်ခင်းနဲ့မှာပိနေသည့်အစိမ့်နုနုလေးတွေကိုတောက်တော့ဆင်းပြီးတော့ဟင်းနဲ့ထည့်ချက်တာအမြင့်တတ်တွေအများကြီးရတယ်အဲ့တော့တင်မော်သီးတို့တရက်သီးတို့အစိမ့်နေရှိရင်အခွန်မနွားပဲနဲ့အတုံးလိုက်ချက်ချက်တာကိုရခါသီးဆိုအခွန်မနွားပဲနဲ့အဲ့တော့အခွန်ကစားလို့ရရတဲ့ဒါနဲ့ဒီအခွန်မနွားပဲချက်ရင်အဲ့ဒီဆော့ဆော့ကဆန်လုံးညို့မစားခြင်းရင်မရမယ်အမြင့်တက်ကကိုကြိုက်တဲ့အသည့်ရွက်တွေမှာအခွန်မခွာပဲလွတ်မပြေပြန်ပြီးတော့ကာဗာဖြစ်သွားတယ်အဲ့ဒါကိုစားလာလို့မေးတော့လူတရာအောင်မေးရင်တရာမှတရာမှမစားအောင်မြန်မာပြည
်ဟုတ်ကဲ့အဲ့ဒီတော့သူတို့ကိုရောနောက်ဘယ်လိုဆက်ထောက်ပြခြင်းလဲဆရာမအ
ဲ့တော့ကျွန်တော်တို့လူမျိုးတွေကအမြင့်တက်ချွတ်တယ် fiber ချွတ်တယ် fiber လုံလောက်အောင်မရှိတော့သူတို့ရဲ့နံပါတ်၁အစာချေဖျက်မှုလမ်းကြောင်းမှာပြဿနာတက်တယ်အဲ့တော့မြန်မာလူမျိုးတွေကစားကျင်တာတွေအတကုံစားပြီးလို့ရှိရင်တယောက်နဲ့တယောက်ဘာပေးကြလဲဆိုရော့ရော့ရော့ရက်လိုက်ရက်လိုက်ဘာလဲဆိုတော့ရက်စားအဲ့တော့အစားကြတော့အတကုံကြိုက်တယ်လို့စားပြီးရစားရက်တယ်အဲ့လိုမျိုးလေးကတော်တော်များများကအဲ့လိုမျိုးလောက်တာဆိုတော့ جماعه အရန်အဟောသွားတယ်အဲ့တော့ရှိတဲ့အဟာရတွေကိုလွတ်ပြစ်တယ်စားကျင်တာတွေကိုလည်းစိတ်လွတ်ကိုလွတ်ပေါ့နော်ကြိုက်တယ်လို့ခါရဲစီဦးဖော်ပတ်ကြီးစားပြစ်ကြတယ်ပြီးတော့မှဘေးကနေရစားပလီလေးနဲ့စောင့်ထားတယ်အစာချေဖို့တဲ့အဲ့တော့ဒီအစာချေလမ်းကြောင်းကြီးတွေကိုစားလိုက်တဲ့အစာတောက်တွေကပုံမှန်စနစ်တကျလက်ပတ်ဖို့အတွက်ခန္ဓာကိုယ်ကြီးရဲ့ဇီဝကံမဖြစ်စဉ် digestive system metabolism ဒါတွေအားလုံးအလုပ်လုပ်ဖို့ကအမြင့်တက်လုံလောက်မှအဆင်ပြေမှာဒီအမြင့်တက်လုံလောက်တော့တွန်းပို့လိုက်တော့မှဦးလမ်းကြောင်းမှာဝင်သွားတဲ့အစာတွေကသူ့ဘာသူအချိန်မှန်အစာချဲပြီးတော့စီရစီဝင်းရဝင်းတွန်းရသွေးသူ့ဘာသူခန္ဓာကိုယ်ကြီးတစ်ခုလုံးကိုအာဟာရတွေ energy တွေဖြည့်ဖြန့်ပြီးတော့ပို့ပေးမှာဒါလေးက fiber နဲ့ပတ်သက်ပြီးပေါ့နော်နေ့စဉ်စားသုံးနေတဲ့အစာအသောက်တွေထဲမှာရှိရသားနဲ့လွန့်ပြတဲ့အထဲကိုပါသွားတဲ့အတွက်ကျန်းမာရေးချို့တဲ့အဟာရချို့တဲ့ပြီးတော့ယောဂဖြစ်ရတဲ့အကြောင်းရင်းတစ်ခု
ပေါ့ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမဲအပတ်စဉ်တင်ဆက်တဲ့ကျန်းမာရေးအစီအစဉ်ကိုကြည့်ရှုနာတော်တာကဆင်ခဲ့ရတာဖြစ်ပါတယ်အခုဆက်လက်ပြီးတော့ တိုင်းရင်းသားဒေသတွေကသတင်းအချက်အလက်တွေကိုစူးစီးတင်ပြပေးတဲ့တိုင်းရင်းသတင်းအလွာအစီအစဉ်ကိုတင်ဆက်ပါဦးမယ်။ Fever Wine သားတွေကတင်ဆက်ထားတာပါ။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွာကကြေဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါနေဆက်ဒေသဟာတိုင်းသားသတင်းလောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွာမှာနားဆင်ရမှာတွေကတော့စစ်အုပ်ချုပ်ရေးကြီးညာထားတဲ့မြို့နယ်မှာမက်6နာရီကျော်မှတန်ကားတော်တွေဆုံးခံကြရလို့မနဲ့စွန်းစားချိန်မှာနောက်ကျကုန်တယ်လို့ဆရာတော်တချို့ကပြောပါတယ်။စစ်ကောင်စီရဲ့ကင်းလက်အဖွဲတိုက်ခိုက်ခံရပြီးနောက်ဖက်ကန့်စပစ်ခူးရွာကဒေသခံတရာကျော်ကိုစစ်တပ်ကဖမ်းဆီးထားပြီးစစ်ဆေးမင်းမြတ်မှုတွေလုပ်နေပါတယ်။တည်င်းလွားတွေတဲမှာတော့ကြားဖြူပါတီ SNDP ဟာအခုနှစ်တွင်းစစ်ကောင်စီကဥဆောင်ကျင်းပမဲ့ရွေးကောက်ပွဲဝင်ဖို့အတွက်နာမည်ပြောင်းပြီးပါတီမတ်ပုံတင်ထားပြီးဆိုတဲ့အကြောင်းတွေကိုနားဆင်ကြရမှာပါ။
ကျမကနန်းဟောင်းမရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါစေအုပ်ချုပ်ရေးမာရှယ်လောကြေညာထားတဲ့မွန်ပြည်နယ်ရေးမြို့နယ်မှာမနက်6နာရီကျော်မှတန်ကားတော်တွေဆုံးခံကြွားကြရပြီးမနက်စွန်းစားချိန်နောက်ကျတဲ့အတွက်စိတ်ကတိကအောက်အလွန်ဖြစ်နေရတယ်လို့ဆရာတော်တချို့ကပြောပါတယ်ရဘာချန်သမားတွေအဖို့လဲမနက်6နာရီကျော်အေးဒဏ်ရော့တဲ့အချိန်မှာရဘာအစည်းချရတာဖြစ်တာကြောင့်အထွတ်နှုံးကျစင်ပြီးမြို့နယ်တစ်ခုလုံးအနေနဲ့စီးပွားရေးထိခိုက်ရတယ်လို့ရေးမျိုးကဥယျင်ချန်သမားတယောက်ကပြောပါတယ်ဒါအပြင်တရားဥပဒေစိုးမိုးရေးလုံခြုံရေးအကြောင်းပြချက်နဲ့စစ်အုပ်ချုပ်ရေးထုတ်ပြန်ထားတဲ့ကော့ဂရိတ်နဲ့ဂျိုင်းစိတ်ကြီးမြို့နယ်တွေမှာလည်းဒေသခံရွာသားတွေကိုဖမ်းဆီးစစ်ဆေးပြီးငွေကြေးတောင်းခံမှုတွေရှိနေတယ်လို့ဒေသခံတွေကဆိုပါတယ
်ကချင်ပြည်နယ်ဖားကတ်မြို့နယ်ရှတ်ဒေါင်းခမော်နီစပစ်ခူးရွာကဒေသခံတရာကျော်ကိုစစ်တပ်ကဖမ်းဆီးထားပြီးစစ်ဆေးမေးမြန်းတာတွေလုပ်နေတယ်လို့ဒေသခံတွေကပြောပါတယ်ရှတ်ဒေါင်းခနဲ့စမ်းကြွယ်ကြားရှိကုမ္ပဏီဝန်ထဲမှာလက်နှုတ်ပြန်ကျူးတုပ်ကစစ်ဆေးခံနေရပြီးရွာသားတွေကတချို့ကိုကျက်ငါးသိန်းစီတောင်းပြီးပြန်လွှတ်ပေးတာတွေရှိခဲ့ပြီးမဲ့တချို့ကိုတော့ဆက်လက်ဖမ်းဆီးစစ်ဆေးနေတယ်လို့ဆိုကြပါတယ်ဖေဖော်ဝါရီလ28ရက်နေ့ကစစ်ကောင်စီကင်းလှည့်အဖွဲ့မိုင်းဆွဲတိုက်ခိုက်ခံရပြီးနောက်ရွာသားတွေဖမ်းဆီးစစ်ဆေးမှုတွေလုပ်နေတာပါဖမ်းဆီးခံရသူတွေတဲ့ဒေသခံရွာသားတွေအပြင်ရေမစေးကြောက်တူးသမားတွေကြောက်တူးဖော်ရေးကုမ္ပဏီကလုပ်သားတွေနဲ့လက်လုံလက်စားတွေပါဝင်တယ်လို့ဆိုပါတယ်
စစ်ကောင်စီတပ်ဖွဲ့ကချင်းပြည်နယ်မှာဇန်နဝါရီလနဲ့ဖေဖော်ဝါရီလနှစ်လအတွင်းမှာလေကြောင်းငှက်နဲ့အကြိမ်ရေတရာကျော်ဘုံကျဲတိုက်ခိုက်ခဲ့တယ်လို့ချင်းအမျိုးသားတပ်ဦး CNF ကထုတ်ပြန်ပါတယ်စစ်ကောင်စီတပ်ဖွဲ့ဟာဇန်နဝါရီလ1ရက်နေ့ကနေဖေဖော်ဝါရီလ25ရက်နေ့အထိရက်ပေါင်း90ကျော်အတွင်းချင်းပြည်နယ်ထဲတိုက်လေရင်စစ်ရဟတ်ရင်တို့နဲ့အနည်းဆုံး115ကြိမ်ထက်မနည်းဘုံကျဲတက်ခိုက်ခဲ့ရမှာဘုံကြီးကျောင်းအပါအဝင်ပြည်သူတွေရဲ့အိုးအိမ်များစွာပျက်စီးဆုံးရှုံးခဲ့ရတယ်လို့ CNF ကဖေဖော်ဝါရီလ28ရက်နေ့ကထုတ်ပြန်ခဲ့ပါတယ်ဇန်နဝါရီလအတွင်းချင်းပြည်နယ်ထန်တလာမြို့နယ်ထဲမှာစစ်ကောင်စီကလေကျောင်းတက်ခိုက်မှု26ကြိမ်မင်းတပ်မြို့နယ်ထဲမှာ12ကြိမ်နဲ့မတူပီမြို့နယ်ထဲမှာ1ကြိမ်စုစုပေါင်းအကြိမ်40နဲ့ဖေဖော်ဝါရီလမှာတော့ထန်တလာမြို့မှာ95ကြိမ်ပြုတ်လုခဲ့ပါတယ်နလအတွင်းစစ်ကောင်စီရဲ့ဘုံကျဲတက်ခိုက်မှုမှာတန်တလာမြို့တွင်းကလွဲပြီးကြံတဲ့နေရာတွေဟာစစ်ဘေးရှောင်တွေပြည်သူတွေနေထိုင်တဲ့ကျေးရွာတွေဖြစ်ကြတယ်လို့ဆိုပါတယ်
ကယားကရနေပြည်ဒီမော့ဆူမြို့နယ်အရှိဖက်ချမ်းမှာစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ရန်တမ်းပစ်ခတ်မှုကြောင့်စစ်ဘေးရှောင်အမျိုးသမီးတယောက်ပွဲချင်းပြီးတီဆုံခဲ့ပြီးနှစ်ယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်ဒီမော့ဆူမြို့နယ်ငွေတောင်ရွာမှာအထိုင်ချထားတဲ့ချီလင်းတပ်ရင်းခလာရတရနှစ်နဲ့ချီမြန်တပ်ရင်းခမရ429တို့ကဖေဖော်ဝါရီလ28ရက်နေ့ညကတိုက်ပွဲမရှိဘဲ120မမလက်နက်ကြီးနဲ့ရန်တမ်းပစ်ခတ်ခဲ့တာလို့ဒီမော့ဆူ PDF ပြန်ကြားတာဝန်ရှိသူတယောက်ကပြောပါတယ်လက်နက်ကြီး ောင်တည်ဆုံးတဲ့အသက်35နှစ်အရွယ်အမျိုးသမီးမှာနှလားသားအရွယ်ကလေးငယ်ကြံရှိခဲ့ပြီးသူမရဲ့အမျိုးသားဖြစ်သူကလက်မောင်းကျိုးပြင်းထန်တန်ရာနဲ့အသက်28နှစ်အရွယ်ညီမဖြစ်သူကတင်ပစိုးမှာပြင်းထန်တန်ရာတွေရရှိခဲ့ပါတယ
်စစ်ကောင်စီကကျင်းပဖို့လုပ်နေတဲ့ရွေးကောက်ပွဲဟာရခိုင်ပြည်သူတွေအတွက်တဆုံတရာအထောက်ပံ့မဖြစ်နိုင်ဘူးလို့ရခိုင်အမျိုးသားအဖွဲ့ချုပ် ULA ပြောရေးဆိုခွင့်ရှိသူဥခိုင်သူခကပြောဆိုလိုက်ပါတယ်ရွေးကောက်ပွဲဟာရခိုင်ပြည်သူတွေအတွက်တဆုံတရာပြောင်းလဲမှုမဖြစ်နိုင်တဲ့အတွက်ထောက်ခံတယ်ကန့်ကွက်တယ်ဆိုတာမျိုးပြောစရာမရှိသလိုပြည်သူတွေရဲ့စံတအရတာဖြစ်တယ်လို့ဖေဖော်ဝါရီလ29ရက်နေ့ကပြုလုပ်ခဲ့တဲ့ခုနှစ်ကြိမ်မြောက်သတင်းစာရှင်းလင်းပွဲမှာဥခိုင်သူခကပြောဆိုခဲ့တာပါစစ်ကောင်စီကရွေးကောက်ပွဲကျင်းပဖို့အတွက်ဇန်နဝါရီလ26ရက်နေ့ကနိုင်ငံရေးပါတီများမပုံတင်ခြင်းဥပဒေသစ်ကိုထုတ်ပြန်ခဲ့ပြီးဒေါက်တာအေးမောင်ဦးဆောင်တဲ့ AFP ပါတီအပါအဝင်ပါတီ73ပါတီကမပုံတင်လျှောက်ထားတယ်လို့ဖေဖော်ဝါရီလ28ရက်နေ့ထုတ်မြမအလင်းသတင်းစာမှာဖော်ပြထားပါတယ်
ရှမ်းပြည်မြောက်ပိုင်းကွတ်ခိုင်မြို့နယ်ထဲမှာစစ်ကောင်စီတပ်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့အကြားတိုက်ပွဲတွေဆက်တိုက်ဖြစ်ပွားလာနေပါတယ်ဖေဖော်ဝါရီလ28ရက်နေ့ကကွတ်ခိုင်နဲ့နန့်ဖက်ကကြားရှိနန့်ခွတ်ရွာနာကတိုက်ပွဲမှာတော့လူသူထိခိုက်တာမျိုးမရှိပေမဲ့ကားအသွာလာခက်တပြတ်တောက်သွားခဲ့တယ်လို့ဒေသခံတွေကပြောပါတယ် KIA ဘက်ကအတက်စင်းကားတွေကိုစောင့်ချက်အခွန်ကောက်ခံနေလို့တိုက်ပွဲဖြစ်ပွားရတာဖြစ်ကြောင်းဖေဖော်ဝါရီလ3ပိုင်းရောလနှောင်းပိုင်းမှာရော KIA နဲ့စစ်တပ်တို့အကြားတိုက်ပွဲဖြစ်ပွားခဲ့ပြီးလဆန်းပိုင်းကဖြစ်ပွားခဲ့တဲ့နတ်ဖတ်လိန်ရွာဘက်ကတိုက်ပွဲမှာတော့ဒီတခန့်တယောက်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ
်အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါရွေးကောက်ပွဲဝင်မဲ့နိုင်ငံရေးပါတီတွေရက်ပေါင်း60အတွင်းပါတီမပုံတင်ဖို့စစ်ကောင်စီကကြေညာထားပြီနောက်ပါတီမပုံတင်ထားတာ73ပါတီရှိပြီလို့စစ်ကောင်စီကသတင်းစာမှာထုတ်ပြန်ခဲ့ပါတယ်။အဲ့ဒီထဲမှာတော့စစ်ကောင်စီရဲ့ UPDJC မှာဒုဥက္ကဋ္ဌနေရာယူထားတဲ့ဦးဆိုင်အိုက်ပေါင်းရဲ့ကြားဖြူပါတီလည်းပါဝင်ပါတယ်။နမ်ဟ ோம் ကနေစူးစီးတင်ဆက်ပေးထားပါတယ်။
ဦးဆိုင်အိုက်ပေါင်းဦးဆောင်တဲ့ကြားဖြူပါတီ SNDP ဟာအခုနှစ်အတွင်းစစ်ကောင်စီကဦးဆောင်ကျင်းပမဲ့ရွေးကောက်ပွဲဝင်ဖို့အတွက်နာမည်ပြောင်းပြီးပါတီမပုံတင်ထားပြီဖြစ်တယ်လို့ရှမ်းပါသာစကားနဲ့အခုလိုပြောပါဗျာ။
ကျွန်တော်တို့ကြားဖြူပါတီကိုနာမည်ပြောင်းပြီးပါတီမပုံတင်ပြီးပါပြီ။ရှမ်းနဲ့တိုင်းရင်းသားများဒီမိုကရက်တစ်ပါတီလို့နာမည်ပြောင်းလိုက်တာပါ။ပြောင်းရတဲ့အကြောင်းရင်းကတော့ကြားဖြူပါတီဟာအခုရှမ်းကိုပဲကိုစားပြုတော့မှာမဟုတ်တော့ပါဘူးမြန်မာနိုင်ငံအတွင်းတိုင်းရင်းသား135မျိုးကိုကိုစားပြုပြီးတော့ဝင်ပြိုင်မှာဖြစ်တယ်ဖက်ဒရယ်ပုံစံနဲ့တွားမှာဖြစ်တယ်လေ
ကြားဖြူပါတီအနေနဲ့နာမည်ပြောင်းပြီးပါတီမှတ်ပုံတင်ထားပြီးကြောင်းကိုတော့ဖေဖော်ဝါရီလ29ရက်နေ့ကစစ်ကောင်စီထုတ်သတင်းစာမှာဖော်ပြထားပါတယ်ရှမ်းပြည်ကနိုင်ငံရေးပါတီတစ်ခုဖြစ်တဲ့ကြားဖြူပါတီအနေနဲ့ရှမ်းပြည်နယ်အပြင်ရန်ကုန်တိုင်း၊ဧရာဝတီတိုင်း၊ပဲခူးတိုင်း၊မန္တလေးတိုင်းနေပြီးတော့မကွေးတိုင်းတွေမှာဝင်ရောက်ရှင်ပြိုင်မှာဖြစ်တယ်လို့ဦးဆိုင်အိုက်ပေါကရှမ်းဘာသာစကားနဲ့ဆက်ပြောပါတယ်
ကျွ န်တော်ကပြည်ထောင်စုအဆင့်အနေနဲ့ဝင်ပြိုင်မှာဖြစ်တယ်။ထောက်ခံမှုရရင်တန်ဆိုးရတာမကကိုပြည်ထောင်စုအဆိုးရအဆင့်အထိကျွန်တော်တို့ရနိုင်မှာပါ။
ကြားဖြူပါတီဟာကြားကောင်းပါတီနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တို့ဝင်ရောက်ရှင်ပြန်ခြင်းမရှိသေးတဲ့2010ရွေးကောက်ပွဲမှာတော့ရှမ်းပြည်မှာကြံ့ခိုင်ရေးပါတီပြင်းရင်ဒုတိယမဲအများဆုံးရတဲ့ပါတီဖြစ်ပါတယ်။အဲ့ဒီတုန်းကလွတ်တော်အတွင်း53နေရာအထိရရှိခဲ့ပြီးစိုက်အိုက်ပေါက်ကိုယ်တိုင်လည်းရှမ်းပြည်နယ်အစိုးရအဖွဲ့မှဝင်ကြီးနေရာတနေရာရရှိခဲ့ပါတယ်။2015နဲ့2020ရွေးကောက်ပွဲမှာတော့ကြားဖြူပါတီအနေနဲ့ပြည်နယ်လွတ်တော်တနေရာပဲအနိုင်ရရှိခဲ့ပါတယ်။
စစ်ကောင်စီကအသစ်ပြထမ်းလိုက်တဲ့နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေကြောင့်ရခိုင်မျိုးနွယ်စုလူနည်းစုပါတီတွေမှတ်ပုံတင်ဖို့အခက်အခဲဖြစ်နေကြပါတယ်။မောင်အေးရနေစူးစီးတင်ဆက်ထားပါတယ်
။စစ်ကောင်စီကအသိုက်ပြထမ်းလိုက်တဲ့နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေကြောင့်ရခိုင်မျိုးနွယ်စုပါတီငယ်တွေပါတီမှတ်ပုံတောင်းဖို့အခက်အခဲမျိုးစုံနဲ့ကြုံတွေ့နေကြရပါတယ်။လွန်ခဲ့တဲ့ရွေးကောက်ပွဲတွေမှာပြည်ထောင်စုအဆောက်အဝံပြိုင်ခဲ့တဲ့ကမန်အမျိုးသားတော်တာရေးပါတီကသူတို့ကြုံတွေ့နေရတဲ့အခခဲတွေကိုပါတီအတွင်းရင်းမှုဖြစ်သူဦးကျော်ညင်းကအခုလိုပြောပါတယ
်ဒီဥပဒေတည်းရအဖြေတော်ဆုံးအဆင့်ဆိုရင်တော့ကျွန်တော်တို့ကဟိုဗမာတိန့်ဆောင်ပြန်ပြီးစေုံမယ်ဆိုရင်တိန့်ဆောင်ပြင်ရမယ်ပြီးတော့ကကျွန်နိုင်ငံလုံးတိုင်းနဲ့ကျွန်တော်တို့ကပါတီရုံးကမျိုးနေတဝဲကြို့ပေါ့နော်အဲ့တော့ ကျွန်တော်တို့ပါတီနေနဲ့ကတော့အဲ့လောက်အနေထားပြီးကြတော့ကျွန်တော်လက်လက်မမီနိုင်ဘူးဆိုတော့ဒါပြောလို့ရပါတယ
်ပြည်ထောင်စုအဆောက်အအုံဝန်ပြိုင်မဲ့ပါတီတွေအနေနဲ့ပါတီအာမခန့်ချကျင်းငွေသိန်းတထောင်ကိုဘယ်မှာအဲ့နှံ့ရမှာဖြစ်သလိုရပေါ့90အတွန်းပါတီဝန်တသိန်းစည်းရရမှာဖြစ်တဲ့အပြင်6လအတွန်းမြို့နေပေါ့အနည်းဆုံး160မှာလေပါတီရုံးခန့်တွေဖွင့်ရမယ်လို့ဥပဒေတိုက်မှာပြဋ္ဌာန်းထားပါတယ်ပြင်းနေတာမှမဟုတ်တိုက်ဒေသကြီးတခုမှဝင်ပြိုင်မဲ့ပါတီတွေကတော့ပါတီအာမခန့်ချကျဲသိမ့်တရားကိုဘယ်မှာအဲ့နှံ့ရမှာဖြစ်သလိုရပေါ90အတွန်းပါတီဝန်တထောင်စည်းရုံးရမှာဖြစ်ပြီးမြို့နယ်9ခုမှာရုံးခွဲတွေဖွင့်ရမယ်လို့ဇန်နဝါရီလ26ရက်နေ့ကနိုင်ငံရဲ့ပါတီမှဲ့ပုံတန်ချန်နေဥပဒေဆိုင်မှာဖော်ပြထားပါတယ်မြို့တိုင်ရန်သားပါတီကတော့ပါတီမှဲ့ပုံတန်ရဲ့သဘောထားကောက်ခံနေတော့ဖြစ်ပြီးအသိုက်ပြတ်ထန်ထားတဲ့ဥပဒေကလူနည်းစုပါတီတွေအတွက်ပိုပြီးအခက်အခဲဖြစ်စေတယ်လို့ပါတီဥက္ကဋ္ဌဖြစ်သူဦးအေထွန်းကပြောပါတယ
်ပါတီအာမခန့်ကျေ
ပါတီအာမခန့်ကျေဆိုပြီးတင်းတရာရဲ့ပြီးတော့နေပြည်တော်ကိုသွားရအောင်မဲ့နှစ်ကြိမ်သုံးကြိမ်ပထမတစ်ကြိမ်ရှောက်ရမယ်လှုပ်ထုပ်လုပ်နေရဒုတိယအကြိမ်မှာပထမခေါင်းဆောင်နဲ့ဒုခေါင်းဆောင်သွားရအောင်မယ်အဲ့ဒါတွေနဲ့ဆိုရင်အနည်းဆုံး350လောက်လိုမယ်အဲ့ဒါကအခက်အခဲပြီးတော့ရုံးခွဲကအနည်းဆုံး5ရုံးဖွင့်ရမယ်ဆိုတော့ကျွန်တော်တို့လိုလူနည်းစုပါတီတွေကအများကြီးအခက်အခဲရှိပါတယ
်ခမည်းအမျိုးသားတွတ်တာရဲ့ပါတီအနေနဲ့ပါတီမှက်ပုံတောင်ဖို့ကိစ္စကိုဆွေးနွေးနေတော့ဖြစ်ပြီးမှက်ပုံတောင်ဖို့ဖြစ်နိုင်တယ်လို့ပါတီဥက္ကဋ္ဌဖြစ်သူဦးစိန်ကျော်လှကပြောပါတယ်ရခိုင်ဒီမိုကရေစီအဖွဲ့ချုပ်ပါတီကမကြသိမီကကြောက်ဖြူမြို့မှာပြုလုပ်ခဲ့တဲ့ပါတီအစည်းအဝေးကနေပါတီမှက်ပုံမတန်ဖို့ဆုံးဖြတ်ခဲ့ကြသလိုရခိုင်မြို့သားပါတီ ANP ကလည်းသဖို့ထားတွေတောက်ခံနေတော့ဖြစ်ပါတယ်ဒေါက်တာအေမော်ဦးဆောင်တဲ့ရခိုင်ဦးဆောင်ပါတီ AFP ကတော့နိုင်ငံရေးပါတီအဖြစ်မှက်ပုံတန်ထားတယ်လို့ဖေဖော်ဝါရီလ26ရက်နေ့ကစိုက်ကုံစီပိုင်မြန်မာအလံသတင်းစာမှာဖော်ပြထားပါတယ်
အခုဆက်ပြီးသတင်းအကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်
။ဆေးဥချုပ်ရေးကြေညာထားတဲ့ရေးမြုံနယ်မှာမနက်6နာရီကျော်မှတန်ဃာရော်တွေဆွန့်ခံကြွကြရပြီးမနက်စွန်းစားချိန်မှာနောက်ကျကုန်တယ်လို့ဆရာတော်တွေကပြောပါရယ်။စစ်ကောင်စီရဲ့ကင်းလက်အဖွဲ့တိုက်ခိုက်ခံရပြီးတဲ့နောက်ဖားကန့်စပစ်ခူးရွာကဒေသခံတရာကျော်ကိုစစ်တပ်ကဖမ်းဆီးထားပြီးစစ်ဆေးမေးမြန်းတာတွေလုပ်နေပါရယ်။
ရရှိနေခုနားဆင်နေခဲ့ကြတာကတော့ကျမတို့နေဆက်ဒေတာအတိုင်းသားသတင်းတော့တွေကလည်းအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းတော့ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမအားမိပ
ါ။တိုင်းရင်းသားဒေတာကသတင်းတွေကိုစူးစီးတင်ပြပေးတဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။ Fever Wine တော်သားတွေကတင်ဆက်ထားတာပါ။VOA ရဲ့သတင်းတွေကိုကြည့်ရှုနားတော်တာဆင်လို့ရတယ်ဆိုလို့ရှိရင် VOA ရဲ့ website စာမျက်နှာမှာလည်းကြည့်ရှုနားတော်တာဆင်နိုင်တယ်လို့ VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းကြည့်ရှုနားတော်တာဆင်နိုင်ပါတယ်။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုတော့ဒေါက်ခင်မျိုးသက်ကပြောပြပါအောင်မယ
်။တနည်းကြော်ကြားလာပြီဖြစ်တဲ့ရုရှားရဲ့ကျူးကျော်စစ်ကိုတွန်းလှန်တိုက်ခိုက်နေတဲ့ယူကရိန်းကိုစစ်ပွဲပြီးဆုံးတဲ့အထိအမေရိကန်ကဆက်ပြီးတော့ကူညီပံ့ပိုးမယ်လို့အိန္ဒိယနိုင်ငံ New Delhi မှာပြုလုပ်နေတဲ့G20 စီးပွားရေးအင်အားကြီးနိုင်ငံတွေရဲ့ထိပ်သီးအစည်းအဝေးကိုတက်ရောက်လာတဲ့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဖရော့ဖ်ကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကကျေဇပရင်နေမှာပွန့်ပွန့်လင်းလင်းပဲပြောကြားခဲ့ပါတယ်။ဒီအင်းရဲ့မှာကျင်းပနေတဲ့ကမ္ဘာစီးပွားရေးထိပ်သီးနိုင်ငံ20ရဲ့နိုင်ငံခြားရေးဝန်ကြီးများအစည်းအဝေးမှာယူကရိန်းစစ်ပွဲနဲ့ပတ်သက်ပြီးတော့အနောက်နိုင်ငံတွေနဲ့ရုရှားတို့ကြားသဘောထားကွဲလွဲခဲ့တဲ့နောက်မှာဘုံသဘောတူညီချက်မဖြစ်ထုတ်ပြန်နိုင်ခဲ့ပါဘူး။ဒီအချက်တည်းအတွက်နှစ်ဖက်စလုံးကလည်းအပြန်အလှန်အပြစ်တင်ခဲ့ကြတာပါ။ပြီးခဲ့တဲ့သတင်းပတ်ထဲအင်းကြီးအမှာပဲကျင်းပခဲ့တဲ့ G20 ဗန်နိုင်းဝန်ကြီးတွေအစည်းအဝေးမှာလည်းအခုလိုပဲပူးတွဲချင်ညာချက်မထုတ်ပြန်နိုင်ပဲနဲ့ပြီးဆုံးသွားခဲ့တာဖြစ်ပါတယ်။အီရန်ရဲ့ရေနံနဲ့ရေနံဓာတ်ရုဆိုင်ရာထုတ်ကုန်တွေကိုအမေရိကန်ပြည်ထောင်စုကကြေတပရင်းနေမှာပဲပြတ်မှတ်ထားအရေးယူလိုက်ပါတယ်။အမေရိကန်ပြည်ထောင်ခတ်အရေးယူတဲ့အီရန်ရဲ့ဒီပစ္စည်းတင်ပို့ရောင်းချမှုမှာပေါ်ရတဲ့ company 7ခုနဲ့သူတို့နဲ့လက်တွဲဆောင်ရွက်နေတဲ့တင်မောအဆင့်20ကိုအရေးယူတာဖြစ်ပါတယ်။အိန္ဒိယကကမ္ဘာကထာလို့ကျင်းပတဲ့ကမ္ဘာစီးပွားရေးအင်အားကြီး G20 အစည်းအဝေးမှာဧည့်သည်ဖြစ်တက်ရောက်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးမိုမန်ကရင်ဂျာရီနေရပြန်ရေးအတွက် G20 အပေါင်းအဝေးနိုင်ငံတကာအတိုင်းဝိုင်းကနေအချိန်မဆိုင်မဲ့အကူအညီတွေပေးကြဖို့ပန်ကြားလိုက်ပါတယ
်။သတင်းအကျဉ်းချုပ်တွေကိုဒေါက်ခင်မျိုးသက်ပြောပြခဲ့တာဖြစ်ပါတယ်။ဒီကနေ့အတန်လွတ်စီစဉ်တွေကိုထုတ်လုပ်နိုင်မှုတာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရေးမှူးကကိုရဲမွန်ဖြစ်ပါတယ်။အတန်ဖန်းတဲ့ရုပ်သံအင်ဂျင်နီယာတွေကတော့ဂျင်ဘီကိုနဲ့ Zina Abdul Rahman တို့ဖြစ်ပါတယ်ခင်ဗျာ VOA ရဲ့တောက်ကြနေမနေ့ဖက်အတန်လွင့်အစီအစဉ်တွေလည်းဒီမှာတင်မဲ့ပြီးဆုံးပြီဖြစ်ပါတယ် VOA ကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးထူးတင်ပါတယ်မြန်မာပြည်သူပြည်သားအပေါင်းလည်းဘေးရန်တွေဝေးကွာကြပါစေကျွန်တော်ကဇော်မိုးကြပါခင်ဗျာ
This program has come to you from the Voice of America, Washington.